Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည်စုံနဲ့နေ့သစ်ဖြစ်ကြပါစေနော်။ VOA American နိုင်ငံ2019ခုနှစ်ဇွန်လ13ရက်ကြာသပတေးမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ3240 4850တို့ကနေစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖြန်သတင်းတွေကိုကိုရန်နိုင်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါ FBI ကြီးကြီးကြီးခံထားဖို့သမ္မတဒေါ်နယ်ထရန့်ပြေးချဲ့ထားသူကိုတက်လွတ်တော်တရားရုံးကော်မတီကဗိုလ်ဒူးနေမှာမေးခွန်းနေမိပြီးကြားနာခဲ့ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်မှာပြည်နယ်သမ္မတနဲ့တွေ့ဆုံဆွေးနွေးဖို့ပါရီမြို့တော်ကိုဗိုလ်ဒူးနေမှာထွက်ခွာဖို့ရှိပါတယ်ကုလသမဂ္ဂဒုစရန်စစ်ဆေးမှုမင်းစံရင်းလျာဗိုလ်ဒူးနေကစစ်တွေနဲ့ဗူးတီတော်မြို့တွေကိုတော်ပါတယ်ဒီတွင်တွေအပါဝင်တခြားနိုင်ငံတကာထိတန်းသတင်းတွေကိုလည်းပြရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။မြန်မာအပါဝင်အာရှပစိဖိတ်ဒေသတွင်အမေရိကန်ဥဆောင်မှုနဲ့ပတ်သက်လို့ဒီမိုကရေစီရေးလူ့အခွင့်အရေးဆိုင်ရာလွှတ်တော်ကြားနာပွဲတစ်ရက်ကို Washington DC မှာပြီးခဲ့တဲ့နိုင်ပိုင်းတွင်ကျင်းပခဲ့ပါတယ်
။ But then democracy needs to deliver. I mean she has been voted. I mean what people have been seeking was a credible election.
မြန်မာပြည်ဆိုင်ရာအမေရိကန်သံအမတ်ကြီးဟောင်းဒက်ရစ်မစ်ချဲပြောကြားသွားတာပါဒီအကြောင်းသတင်းလေးပြီးမှတင်ဆက်သွားဖို့ရှိပါတယ်ဒီအကြောင်းနဲ့အတူရခိုင်ပြည်နယ်ကိုရောက်ရှိနေတဲ့ကုလအထူးကိုယ်စားလှယ်မစ်ယန်ဟီလီရဲ့ခရီးစဉ်နဲ့အတူဒီထိုင်းနိုင်ငံမှာကနေထိုင်းနိုင်ငံကနေမြန်မာနိုင်ငံကိုပြန်လာကြပြီးမှတခါထိုင်းကိုပြန်သွားကြတဲ့မြန်မာတွေဘာကြောင့်အဖမ်းခံရသလဲဆိုတာနဲ့ဒီမကြခင်အခအဖို့ရှိတဲ့ FBI အကြီးကဲနဲ့ပတ်သက်ပြီးတဲ့ကြားနာဝဲအကြောင်းကိုလည်းတင်ဆက်သွားဖို့ရှိပါတယ်။အခုတော့ဒီစီဇန်နဲ့မတိုင်ခင်ထိတ်တန်းရောက်နိုင်ငံကသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဂျန်နိုင်တို့ကပြောပြပေးပါအောင်ဗျာ
။အမေရိကန်ပြည်ထောင်စု Federal စုံစမ်းစစ်ဆေးရေးဘူရို FBI အနေနဲ့လူငန်းတော်ဝန်တွေကိုလုဆောင်တဲ့နေရာမှာနိုင်ငံရေးဩဇာလွှမ်းမိုးမှုကနေကင်းရှင်းရမယ်ဆိုတဲ့အတိုင်းဆက်ပြီးလုဆောင်သွားမယ်လို့ FBI အကြီးကဲဖြစ်ခံထားဖို့သမ္မတဒေါ်နယ်ထရန့်ရွေးချယ်ထားသူကပြောပါတယ်။ဒီထဲမှာ2016ခုနှစ်သမရယူကောက်ပွဲမှာရုရှားကဝင်နှောက်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေအပေါ်အတူးစုံစမ်းစစ်ဆေးမှုကစုံစမ်းစစ်ဆေးနေတာလည်းပါဝင်ပါတယ်။တရားပြန်ရှိနေတူလည်းဖြစ်တရားရေးဌာနတာဝန်ရှိသူတူလည်းဖြစ်တဲ့ Christopher Ray ဟာဗိုလ်ဒူးနေကလုပ်တဲ့သူ့ကိုခန့်ထားရေးဆိုင်ရာထက်လွတ်တော်တရားရေးကော်မတီစမ်းစစ်ကြားနာပွဲမှာကော်မတီဝင်လွှတ်တော်အမတ်တွေကမေးမြန်းတာတွေကို၄နာရီကြာဖြေဆိုခဲ့ပါတယ်။လွှတ်တော်အမတ်တွေအဓိကမေးမြန်းကြတဲ့အထက်မှာတစ်ခုကတော့သူဟာသမရကခန့်ထားတာဖြစ်ပေမဲ့သမရရဲ့လွှမ်းမိုးမှုကနေကင်းလွတ်ပြီးတီးခြားလွတ်လပ်စွာလုပ်ကိုင်နိုင်ပါမလားဆိုတာပါပဲ။သူကတော့ဒီချက်ကိုအလေးနဲ့အမခံပြေဆိုသွားပါတယ်။သူရဲ့လှုပ်ဆောင်ချက်မှာနိုင်ငံရေးပြောကားနဲ့ဖြစ်ဖြစ်ဩဇာရှိဝင်နဲ့ဖြစ်ဖြစ်လွှမ်းမိုးတာမျိုးကိုလုံးဝလက်ခံမှာမဟုတ်သလိုအဲ့လိုဖိအားတွေကြောင့် FBI ရဲ့စုံစမ်းစစ်ဆေးမှုတစ်ခုခုကိုအလျှော့ပေးမှဆွန့်လွှတ်လိုက်မှာမဟုတ်ဘူးလို့ပြောသွားပါတယ်။ဒီအကြောင်းသတင်းဆောင်မကိုသတင်းတွေကြေညာပြီးမှနားဆင်ရဖို့ရှိပါတယ်ခင်ဗျာ
။ American သမ္မတဒေါ်နယ်ထရမ့်ဟာပြင်သစ်သမ္မတ Emmanuel Macron နဲ့တွေ့ဆုံဆွေးနွေးဖို့အတွက်ပါရီမြို့တော်ကိုဘုရူးနေညဘက်မှာထွက်ခွာဖို့ရှိပါတယ်။အရင်တုန်းကတော့ Mr. Trump ကပါရီမြို့တော်ဟာအကြမ်းဖက်ဝါဒဇွဲတိုက်ခိုက်ခံရမှုတွေကြောင့်ဘေးကင်းလုံခြုံမှုမရှိတဲ့မြို့တစ်မြို့ဆိုပြီးတော့ပြောခဲ့ဥပါတယ်။ပြင်သစ်သမ္မတ Macron နဲ့ Trump တို့ဟာအကြမ်းဖက်ဝါဒတံပြန်နေတဲ့ကိစ္စဆွေးနွေးကြမှာဖြစ်သလိုဒုတိယကမ္ဘာစစ်မှာ American တပ်ဖွဲ့တွေစပြီးပါဝင်တိုက်ခိုက်ခဲ့တဲ့နှစ်တရာပြည့်အထိမ်းအမှတ်အခမ်းအနားကိုလည်းတက်ရောက်မှာဖြစ်ပါတယ်လွန်ခဲ့တဲ့တစ်နှစ်မှာ Mr. Trump ကပါရီမြို့တော်ဟာတိတ်ကိုအထိမ်းကွက်မဲ့ဖြစ်နေပြီးတော့တိတ်ကိုအန်ဒီရဲ့ကြီးနေပြီလို့ပြောခဲ့ဘူးသလိုတိတ်မကြသေးခင်တုန်းကတော့ IS အစိုးရအဖွဲ့ရတိုက်ခိုက်မှုကြောင့်ပါရီဟာကမ္ဘာထိပ်တန်းခီးသွားနေရတဲ့ခုအဆင့်ကနေရောကျလာနေပြီလို့လည်းပြောခဲ့ဥပါတယ်ဖန်လုံရင်တန်းငွေထုတ်လွှတ်မှုထိန်းချုပ်ရေးဆိုင်ရာပါရီသဘောတူစာချုပ်ကနေ2015ခုနှစ်မှာအမေရိကန်နှုတ်ထွက်လိုက်တဲ့အချိန်တုန်းကလည်းပစ်ဘတ်ကိုကိုစားပြုဖို့သူ့ကိုရွေးကောက်တင်မြှောက်ထားတာပါရီကိုကိုစားပြုဖို့မဟုတ်ဘူးဆိုပြီးတင်စားပြောခဲ့ပါသေးတယ်ပစ်ဘတ်ဆိုတော့ American Pennsylvania ပြည်နယ်ကမြို့တစ်မြို့ဖြစ်ပါတယ်။ဒါပေမဲ့အခု၂ရက်ကြာခီးစဉ်အတွင်းမှာတော့မကြသေးခင်ကမှသမ္မတဖြစ်လာတဲ့ Mr. Macron နဲ့တွေ့ဆုံဖို့စစ်ဘက်တာဝန်ရှိသူတွေနဲ့နေ့လယ်စာစားဖို့ Napoleon Bonaparte ရဲ့အုပ်ဂုကိုသွားကြည့်ဖို့အစီအစဉ်တွေအပြင်တောက်ကြနေမှာတော့ပြင်သစ်ရဲ့အဓိကအားလဲရတစ်ခုဖြစ်တဲ့ Bastille Day လို့ခေါ်တဲ့ပြင်သစ်အမျိုးသားနေ့အခမ်းအနားကိုတက်အောင်မှာဖြစ်ပါတယ်ခင်ဗျာ
။အခုဗန္ဓာရေးနှစ်တွင် American ပြည်ထောင်စုကလက်ခံခဲ့တဲ့ဒုက္ခသည်အစီအတွက်ဟာ9000ကျော်တော့ပါပြီ။ဒါဟာအမေရိကန်ပြည်ထောင်စုကိုလာရောက်တဲ့ခီးသွားတွေနဲ့ဒုက္ခသည်တွေပေါ်ကန့်သက်တဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အုပ်ချုပ်ရေးအမိန့်နဲ့သတ်မှတ်ထားတဲ့အရေးအတွက်ပါ။ဒါပေမဲ့လည်းလာဘောမျိုးစွာမတည်ငြိမ်မှုနဲ့ဥပဒေရေးအခြေအနေတွေဖြစ်ခဲ့ပြီးတဲ့နောက်အမေရိကန်တရားရုံးကမကြာသေးခင်ကချမှတ်လိုက်တဲ့ကင်းလွတ်ခွင့်အောက်မှာနောက်ထပ်ဒုက္ခသည်တွေဘယ်လောက်ထိအမေရိကန်ပြည်ထောင်စုကိုရောက်လာမလဲဆိုတာရှင်းရှင်းလင်းလင်းမသိရသေးပဲဖြစ်နေပါတယ်။အမေရိကန်တရားရုံးချုပ်ရဲ့ကင်းလွတ်ခွင့်အရအမေရိကန်ပြည်ထောင်စုအတွင်းမှာမိသားစုဒါမှမဟုတ်ပိုင်ဆိုင်မှုရှိနေတဲ့သူတွေကိုကင်းလွတ်ခွင့်ပေးထားတာပါ။ဘူဒူးနေနေလေပိုင်းအထိအမေရိကန်ပြည်ထောင်စုကလက်ခံလိုက်တဲ့ဒုက္ခသည်အရေအတွက်ဟာစုစုပေါင်း9086ရောက်ဖြစ်ပါတယ်။သမ္မတဘရက်အိုဘားမားလက်ထက်ကဒုက္ခသည်3000ကြီးလက်ခံဖို့တမတ်ခဲ့ပြီး အခုသမ္မတထရမ့်လက်ထက်မှာ9000မိုင်လက်ခံမှုသတ်မှတ်ထားတာပါ။အဲကြောင့်လည်းဒီနှစ်အတွင်းအမေရိကန်မှာအခြေချနေထိုင်ခွင့်ရတဲ့မြန်မာနိုင်ငံသားဒုက္ခသည်အစီအတွက်လည်းတော်တော်လေးနေသွားတယ်လို့အမေရိကန်ပြည်ထောင်စုအင်ဒီယားနားပြည်နယ်မှာမြန်မာဒုက္ခသည်အကူအညီမှုလုပ်ငန်းတွေဆောင်ရွက်နေတဲ့ BACI မြန်မာအမေရိကန်လူမှုရေးအသင်းရဲ့ဥက္ကဋ္ဌဒေါက်တာရူဒင်းငါက VOE ကိုပြောထားဥပါတယ်ဒေါက်တာရူဒင်းငါတို့အသင်းရဲ့စီရင်ကောက်ယူမှုအရ2005ခုနှစ်နောက်ပိုင်းကစလို့အမေရိကန်ရောက်မြန်မာဒုက္ခသည်အစီအတွက်ဟာ2,300,000လောက်ရှိပါတယ
်ယူအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စစ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA ကနေကြာသပတေးမနေ့ဖက်သတင်းတွေကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေဆိုင်ရာကုလသမဂ္ဂဒုစုံစမ်းစစ်ဆေးမှုမစ်ဆန်ကြီးလီဟာအင်္ဂါနေ့ကရခိုင်ပြည်နယ်စစ်တွေမျိုးနဲ့ဘူးတိတော်မျိုးနွယ်တွေကိုသွားပါတယ်။စစ်တွေမှာပြည်내ဆွေးရောက်ဖွဲ့နဲ့တွေ့ခဲ့တယ်လို့မျိုးဖားတွေနဲ့လည်းတွေ့ဆုံပါတယ်။အဲဒီနောက်ဘူးစီတော်ထောင်ကိုသွားပြီးပြီးခဲ့တဲ့နှစ်အောက်တိုဘာလ9ရက်ဖြစ်စဉ်နဲ့ဆက်ဆက်ပြီးတော့ဖမ်းဆီးခံရသူတို့နဲ့တွေ့ဆုံပါတယ်။ထောင်မှာ2နာရီလောက်ကြာအောင်နေသွားပြီးတော့သူတွေ့ကျင်သူတွေနဲ့တွေ့နိုင်အောင်တရားအခမ်းအစီအစဉ်ပေးခဲ့တယ်လို့ဘူးစီတော်အချင်းထောင်တာဝန်ရှိသူတို့က VOA ကိုပြောပါတယ်။မင်းဆန်ကြီးလေစစ်တွေမျိုးကိုရောက်သွားချိန်မှာသူ့ကိုကန့်ကွက်ဆန္ဒပြသူတွေနဲ့လည်းတွေ့ခဲ့ရတယ်လို့ခီးစင်မှာအတူလိုက်ပါသွားတဲ့ရန်ကုန်ကုလသမဂ္ဂသတင်းပြန်ကြားရေးရုံးကတာဝန်ရှိသူဦးရေဝင်းက VOA ကိုပြောပါတယ်။ဇူလိုင်လ2ရက်နေ့ကစတင်ပြီး2ရက်ကြာမြင့်မဲ့အခုခီးစဉ်အတွင်းမှာကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တို့ကိုလည်းတွားဖို့စီစဉ်ထားပေမဲ့လူညုံရေးအခြေအနေတချို့ကြောင့်ခီးစဉ်တချို့ကိုတွားခွင့်ပြုမှာမဟုတ်ဘူးလို့အစိုးရဘက်ကပြောထားပါတယ်။ဒါပေမဲ့လည်းဘယ်လိုနေရာတွေကိုတွားခွင့်မပြုဘူးဆိုတာကိုတော့တိတိကျကျမပြောသေးပါဘူး။ဒါ့အပြင်အခုခီးစဉ်ဟာကုလသမဂ္ဂလူ့ခွင့်ရေးကောင်စီကချမှတ်ထားတဲ့အချက်အလက်ရှာဖွေဖော်ထုတ်ရေးမစ်ရှင်နဲ့ပတ်သက်ခြင်းမရှိသေးဘူးလို့အစိုးရကအတိအပြည့်အကြောင်းကြားထားပါတယ်။ကုလသမဂ္ဂထုတ်ပုံစံလည်းဟာဒီနှစ်ကို2ချိန်မြန်မာနိုင်ငံကိုလာရောက်ပြီးလူခွင့်ရေးအခြေအနေတွေကိုဆက်စစ်လေ့လာပြီးတော့ဒီခီးစဉ်အတွင်းတွေ့ရှိချက်တွေကိုအောက်တိုဘာလမှာကျင်းပမယ့်ကုလသမဂ္ဂထုတ်ပုံညီလာခံမှာတင်သွင်းမှာဖြစ်ပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ပြည်စုံဝင်တဲ့သတင်းတွေပြီးမှစောင့်မျှော်နားဆင်နေပါတယ်
။မလေးရှားနိုင်ငံမှာတရားမဝင်အလုပ်သမားတွေကိုဖမ်းဆီးနေတာမှာဒီလာအထွေနိုင်ငံသား3,000ကျော်ကိုဖမ်းထားပြီးဖြစ်ပါတယ်။ဒီထဲမှာမြန်မာနိုင်ငံသားတွေအများအပြားပါဝင်ပြီးတော့အများစုကတော့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဖြစ်တယ်လို့ AFP သတင်းတပုတ်မှာရေးထားပါတယ်။နောက်ဆုံးဖြစ်ရမှာဆိုရင် Dixon စစ်ကမ်းမြို့ကဆောက်လုပ်ရေးလုပ်ငန်းခွင်တစ်ခုမှာဗုဒ္ဓဟူးနေ့မနေ့ပိုင်းကတရားမဝင်အလုပ်သမားဒါဇင်ပေါင်းများစွာကိုရဲတပ်ဖွဲ့ကဖမ်းဆီးခဲ့တာပါ။ဒီလို့ရဲ့ပေါ်ဝေဖန်တာတွေရေရေမြမြထွက်နေပြီးတော့တိုင်းပြည်မှာတရားမဝင်အလုပ်သမားအရေးအတွက်ကိုရှော့ချကျင်တာနဲ့ပဲအားနည်းတဲ့သူတွေပေါ်မှာပြိနေတာမျိုးမဖြစ်တဲ့အကြောင်းလူခွင့်ရေးဆိုင်ရာအာဆီယံလွှတ်တော်အမတ်များအဖွဲ့ကဗုဒ္ဓဦးနေမှာပဲကြီးညာချက်တစ်စောင်ထုတ်ပြန်ပြီးတော့ဝေဖန်ပြောဆိုပါတယ်။ဒါပေမဲ့မလေးရှားလူမှုကြီးကြပ်ရေးဌာနဒုတိယညွှန်ကြားရေးမှူးဂျက်ဖာမိုဟာမက်ကတော့တနင်္ဂနွေလုံးမှာဖမ်းဆီးတာတွေကိုဆက်လုပ်သွားမယ့်အကြောင်းနဲ့ဒါနဲ့ပတ်သက်ပြီးဆောင်ပုဒ်တစ်ခုတောင်မှချထားကြောင်းအဲ့ဒါကတော့နေတိုင်းစီမံချက်ရှိတယ်ဆိုတာပါပဲဖြစ်ကြောင်းပြောထားပါတယ်။အင်္ဂါနေ့တုန်းကလုတ်တဲ့စီမံချက်တစ်ခုထဲမှာကိုပဲလူပေါင်း89ယောက်ကိုဖမ်းဆီးခဲ့တယ်လို့သူကဆိုပါတယ်။ဒါပြင်နိုင်ငံသားအလုပ်သမားတွေကိုအလုပ်ပေးထားတဲ့အလုပ်ရှင်60ကျော်ကိုလည်းဖမ်းဆီးခဲ့ပါတယ်။မလေးရှားနိုင်ငံမှာတရားမဝင်အလုပ်သမားတန်းတဲ့ချီပီရှိမယ်လို့လည်းခန့်မှန်းထားပါတယ်ခင်ဗျာ
။နိုင်ငံပေါင်း163နိုင်ငံကလူငယ်တွေပါဝင်ရှင်ပြန်ကြမယ်။ကမ္ဘာလုံးဆိုင်ရာစေယုပ်ပြိုင်ပွဲမှာမြန်မာနိုင်ငံကလူငယ်တွေဦးလေပါဝင်ရှင်ပြန်ကြမှာဖြစ်ပါတယ်။ဒီပြိုင်ပွဲကိုအမေရိကန်ခြေဆိုင် First Global ဆိုတဲ့အဖွဲ့ကကမ္ဘာကထားပြုပြီး Washington DC မြို့တော်က Dark Constitutional Hall မှာဇူလိုင်လ16ရက်နေ့ကနေ17ရက်နေ့ထိလုပ်မဲ့ပြိုင်ပွဲကိုရန်ကုန်နည်းပညာတက္ကသိုလ်ကကျောင်းသားနှစ်ဦးပါဝင်ရှင်ပြန်ကြမှာပါ။မောင်ဖုံးတီယာကျော်နဲ့မောင်ဝေယာအောင်တို့နှစ်ဦးစလုံးဟာတတိယနှစ် Mechatronics ဘာသာရပ်အဓိကကျောင်းသားတွေဖြစ်ကြပြီးသူတို့နှစ်ဦးဟာ Team မြန်မာဆိုပြီးဖွဲ့ထားတဲ့အဖွဲ့ထဲမှာပါဝင်သူတွေဖြစ်ပါတယ်။သူတို့တိစောက်ထားတဲ့ဆက်ရုပ်ဟာဘောလုံးလေးတွေကိုကောက်သိမ်းနိုင်ပြီးတဲ့နောက်တတ်မှတ်နေရာမှာတွားထည့်ပြီးအားလုံးပြီးတဲ့အခါဘေးပတ်လည်မှာရှိတဲ့ဘားရန်ကိုမြေပြင်နဲ့လုံးဝမထိပဲခိုထားပြီးတော့ပြိုင်ပွဲဝင်ရမယ်အကြောင်းသူတို့ရဲ့ Facebook စာမျက်နှာမှာရှင်းပြထားပါတယ်။ဒါမဲ့တနင်္ဂနွေနေ့ဇူလိုင်လ16ရက်နေ့ဒေတာစံတော်ချိန်ညနေ 9:00 ခွဲမှာဖွင့်ပွဲအခမ်းအနားလုပ်ပြီးဇူလိုင်18ရက်တနင်္လာနေ့မှာပြိုင်ပွဲစဉ်1ကနေ3အင်္ဂါနေ့မှာပြိုင်ပွဲစဉ်4ကနေ6အထိကျင်းပပြီးတဲ့နောက်အင်္ဂါနေ့ညနေပိုင်းမှာပိတ်ပွဲနဲ့စုပေးပွဲအခမ်းအနားကိုကျင်းပမှာဖြစ်ပါတယ်။
ပါလီကျွန်းရွယ်စားလောက်ရှိတဲ့ရေခဲတောင်ကြီးဟာအန်တတိကတိုက်ကနေကွဲထွက်သွားတယ်လို့သိပ္ပံပညာရှင်တွေကပြောကြလိုက်ပါတယ် A68 လို့နာမည်ပေးနိုင်ရရှိတဲ့အဲ့ဒီရေခဲတောင်ကြီးဟာအကျယ်အားဖြင့်တော့ 9,800 စတူရန်ကီလိုမီတာအလေးချိန်အားဖြင့်တော့ဘီလီယံ1,000ရှိတဲ့တန်ချိန်ရှိတာကြောင့်ကမ္ဘာ ਅਜੀ ဒုံးနေတဲ့ကတခုဖြစ်ပါတယ်အဲ့ရေခဲတောင်ကြီးဟာအင်ဒိုနီးရှားနိုင်ငံဘာလီကျွန်းထက်ကိုပဲအနည်းငယ်ကြီးပါတယ်ကဘာကြီးပူနေမှုကြောင့်ရေခဲတောင်တွေကွဲထွက်တာပို့ပြီးမြန်ဆန်စီတယ်လို့ယူဆနိုင်ပေမဲ့ရေခဲတောင်တွေကွဲထွက်တာကတော့သဘောဖြစ်စဉ်တခုဖြစ်ပါတယ်အခုဒီကွဲထွက်သွားတဲ့ရေခဲတောင်ကြီးဟာအန်တာတိကတိုက်လာဆန်စီရေခဲလော်ကြီးကနေကွဲထွက်နေတာလာနဲ့ချီချီသွားဖြစ်ပါတယ်ဒ
ကျွန်တော်ဗီဒီယိုနေ့မှာခင်ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကြိုကြိုသိင်းနဲ့ကိုရန်နိုင်တို့ပြောပြခဲ့ကြတာပါ။ဗီအိုရနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုဘာမီစ.voanews.com internet.sam.naga.yo.voa.bamis.ye.facebook.sam.naga.wa.dai.ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေမတင်ဆက်ခင်အခုရင်ဆိုနိုင်ငံတကာသတင်းတွေကိုကြည့်အောင်ပါ။အမေရိကန်ပြည်တော်စုဖက်ဒရယ်စုံစမ်းရေးဘျူရိုFBI ရဲ့ညွှန်ကြားမှုတွေဖြစ်ခံထားဖို့ သမ္မတဒေါ်နယ်ထရမ့်ကအမည်စင်းတင်သွင်းထားတဲ့ခရစ်စတိုဖာရေးဟာသူ့ကိုခံထားရေးစစ်ဆေးကြားနာပွဲအဖြစ်ဗုဒ္ဓဦးနေကအထက်လွှတ်တော်တရားရေးဆိုင်ရာကော်မတီရှိမှောက်မှာလွှတ်တော်အမတ်တွေရဲ့မေးမြန်းချက်တွေကိုဖြေကြားခဲ့ပါတယ်။FBI ညွှန်ကြားရေးမှူးဟာသူ့ကိုခံထားတဲ့သမ္မတနဲ့တရားကျင့်လွတ်စွာဒီလွတ်လပ်စွာနဲ့အဖွဲ့ကိုဥဆောင်နိုင်မှာမလားဆိုတဲ့စိုးရိမ်ပူပန်မှုတွေရှိနေကြတာ
်။ FBI ညွှန်ကြားရေးမှူးဟာသမရအတွက်လုံးလုံးတော်မဟုတ်တဲ့အကြောင်းအခြေခံဥပဒေနဲ့တရားဥပဒေအတိုင်းလုံဆောင်ရပြီးအမေရိကန်လူထုအတွက်လုံဆောင်ရတာဖြစ်ကြောင်းနိုင်ငံရေးပြောကနဲ့ဝင်ဆွတ်ဖက်ဖို့ဘယ်လိုကြိုးစားတာမျိုးကိုပဲမဆိုကြံ့ကြံ့ခံရင်ဆိုင်နိုင်တဲ့စွမ်းအားနဲ့ယူသားတည်ကြည်မှုရှိရမှာဖြစ်ကြောင်းဒီမိုကရက်ထက်လွတ်တော်မှတိုင်းဖန်ဆိုင်ကသူ့ရဲ့အဖွင့်မှာစကားမှာပြောသွားပါတယ်။ရေးကလည်းအဲ့ဒီအတိုင်းသူလှုပ်ဆောင်မှာဖြစ်တယ်ဆိုတာအထက်လွတ်တော်မှဖိုင်စတိုင်ကိုရောကျန်တဲ့ကောမဒီဝင်တွေကိုပါချက်ချင်းပဲအာမခံပြောဆိုပါတယ
်။ I believe to my core that there's only one right way to do this job and that is with strict
ဒီတော့ငိုထမ်းဆောင်မှုမှန်ကန်တဲ့နည်းလမ်းတစ်ခုပဲရှိရဆိုတော့ကျွန်တော်ခိုင်မာယုံကြည်ထားပါတယ်။အဲ့ဒါကတော့လုံးဝတိကျလုပ်လို့ရမယ်။စည်းကမ်းတိုင်းအတိအကျလုပ်ရမယ်။အခြေခံဥပဒေပေါ်သစ္စာရှိရမယ်။တရားဥပဒေပေါ်သစ္စာရှိရမယ်။ဒီဖွဲ့ရဲ့လုံထုံးလုံးကြီးပေါ်သစ္စာရှိရပါမယ်။ကြောက်မနေပဲမျက်နှာသာမပေးပဲ။ဒါပြင်ပါတီဆွဲနိုင်ငံရေးရဘလူဩဇာလွှမ်းမိုးမှုမျိုးကိုမဆိုထက်မထွက်ပဲလှုပ်ဆောင်ရပါမယ်
။တရားရောက်အပေါ်ရာဇဝတ်ကြောင်းအရတရားဥပဒေနဲ့အညီစုံစမ်းစစ်ဆေးအရေးယူမဲ့စိုးပြတ်ချက်တွေချမှတ်တဲ့နေရာမှာသမရအင်ဂျူတော်အနေနဲ့ဘယ်လိုအခန်းကဏ္ဍကနေမှပါဝင်ဖို့မသင့်တဲ့အကြောင်းလဲမစ္စတာရီကပြောပါတယ်။သူအနေနဲ့အချက်လက်တွေကညွှန်ပြတဲ့နောက်ကိုပဲလိုက်သွားမှာဖြစ်ပြီး FBI ရဲ့စုံစမ်းစစ်ဆေးမှုတစ်ခုခုကိုဆက်မလုပ်ဖို့ဘယ်သူကမှသူ့ကိုဖိအားပေးလို့ရမှာမဟုတ်ဘူးလို့ဆိုပါတယ်
။ There isn't a person on this planet whose lobbying or influence could convince me to just
ဒီလိုရတီးဆောက်ပြင်ဆင်ထားပြီးလုံးတင်လုံးထိုက်တဲ့စုံစမ်းစစ်ဆေးမှုတစ်ခုကိုဆက်မလုပ်ဖို့ဒါမှမဟုတ်စွန်လလိုက်ဖို့စီယုံလုံစော်တဲ့လောက်ရဒါမှမဟုတ်ဩဇာလွှမ်းမိုးမှုနဲ့ဒီကဘာမှာဘသူမှကျွန်တော်ကိုဆွဲဆောင်နိုင်မှာမဟုတ်ပါဘူ
း FBI ညွှန်ကြားရေးမှူးဟောင်း Robert Mueller ကိုအထူးစုံစမ်းစစ်ဆေးသူအဖြစ်မေလမှာတာဝန်ပေးခန့်အပ်ပြီး FBI နဲ့အတူလက်ရှိမှာစုံစမ်းစစ်ဆေးမှုတစ်ခုလုပ်နေတာရှိပါတယ်အဲ့ဒါကတော့ပြီးခဲ့တဲ့ American သမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတ Donald Trump အသာစီးရအောင် Russia ကဝင်နှောက်ခဲ့တယ်ဆိုတဲ့ဆွဆဲချက်တွေပေါ်စုံစမ်းစစ်ဆေးနေတာပါဒီစုံစမ်းစစ်ဆေးမှုအပေါ်သမ္မတထရမ်ကနိုင်ငံရေးသမိုင်းမှာအကြီးအမားဆုံးရွေချက်ရှိရှိပြတ်မှတ်ထားစုံစမ်းစစ်ဆေးမှုအဖြစ်သိမကြသေးခင်ကပဲပြောထားတာပါ။ဒါနဲ့ပတ်သက်ပြီးသူ့ရဲ့သဘောထားကို Republican ထက်လွတ်တော်မှတ် Lindsey Graham ကတခါလဲလဲမိတဲ့အခါ Christopher Ray က
I do not consider Director Mueller to be on a witch hunt.
ညွန်ကြားရေးမှူးမူလဟာရွေချက်နဲ့ပြတ်မှတ်ထားစုံစမ်းစစ်ဆေးမှုတွေလုပ်နေတယ်လို့ကျွန်တော်မယူဆပါဘူး။
ယူကော့ပွဲမှာမစ္စတာထရမ်အနိုင်ရဖို့အတွက်သူ့ရဲ့ယူကော့ပွဲမဲဆက်စည်းရုံးအဖွဲ့တွေကလူတွေဟာရုရှားတာဝန်ရှိသူတွေနဲ့ပေါင်းပြီးကြံစီလို့ဆောင်တာတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေပေါ်စုံစမ်းစစ်ဆေးမှုမျိုးစုံကိုမစ္စတာထရမ်မြင်ဆိုင်နေရတာလာတော့ကြာနေပါပြီ။၄နာရီနီးပါးကြာတဲ့ဒီဆန်းစစ်ကြမ်းနာပွဲအတွင်းတရားရေးကော်မတီဝင်ထက်လွတ်တော်အမတ်တွေကအကြောင်းအရာမျိုးစုံနဲ့ပတ်သက်ပြီးရေးရဲ့သဘောထားတွေကိုမေးမြန်းခဲ့ကြတာပါ။အရင်က FBI ညွှန်ကြားရေးမှူး James Comey ကိုသမ္မတ Trump ကထုတ်ပြစ်လိုက်ပြီးတဲ့နောက် Christopher Ray ကိုအစာထိုးခန့်ထားဖို့အမိစီရင်တင်သွင်းထားတာဖြစ်ပါတယ်ခင်ဗျာ
။ကိုကျော်ကျော်သိန်းတင်ပြခဲ့တာပါ။အခုတစ်ခါမှလဲ Washington DC ကနောက်ထပ်ကြားနာပွဲတစ်ရက်ကိုတင်ပြခြင်းပါတယ်။
အာရှပစိဖိတ်ဒေသတွင်အမေရိကန်ပြည်ထောင်စုရဲ့ဥဆောင်မှုနဲ့ပတ်သက်လို့မြန်မာနိုင်ငံအပါအဝင်အရှိတောင်အာရှနိုင်ငံတွေမှာအမေရိကန်ရဲ့ဒီမိုကရေစီရေးနဲ့လူ့အခွင့်အရေးထောက်ခံအားပေးမှုအပေါ်လေ့လာသုံးသပ်တဲ့အထက်လွှတ်တော်ဂျာနာစစ်ဆေးပွဲကိုဗိုလ်ဒုနေကကျင်းပခဲ့ပါတယ်ကျနာစစ်စေးပွဲမှာထွက်ဆိုသူ3ဦးရှိပြီးတော့အဲ့ဒီတည်းမှာမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်အမတ်ကြီးဟောင်းဒက်ရစ်မေချဲလည်းပါဝင်တာဖြစ်ပါတယ်အပြည့်စုံကိုတော့ကိုဇော်ဝင်းလိုင်ကပြောပြပါမယ
်အမေရိကန်အထက်လွှတ်တော်မှာမနေ့ကကျင်းပတဲ့ကျနာပွဲအစမှာမဆာချူးဆက်ပြည်နယ်ကဒီမိုကရက်အထက်လွှတ်တော်အမတ်အက်ဒ်မာကီကမြန်မာနိုင်ငံမှာလက်ရှိလှုပ်ဆောင်နေတဲ့ပြုပြင်ပြောင်းလဲရေးအခြေအနေနဲ့ပတ်သက်လို့အခုလိုပြောကြားခဲ့ပါတယ
် Myanmar with strong US support has made extraordinary progress.In overcoming
decades, Atelier တော်မှာ Ed Markey ပြောသွားတာကတော့မြန်မာနိုင်ငံဟာအာဏာရှင်စနစ်အောက်မှာဆယ်စုနှစ်ပေါင်းများစွာရှိနေခဲ့ရာကမကြာသေးခင်နှစ်ပိုင်းအတွင်းအမေရိကန်ပြည်ထောင်စုရဲ့အကူအညီနဲ့ကြီးမားတဲ့ပြုပြင်ပြောင်းလဲမှုတွေကိုလှုပ်ဆောင်နိုင်ခဲ့ပေမဲ့လက်ရှိအချိန်မှာလှုပ်ဆောင်ဆဲပြုပြင်ပြောင်းလဲမှုတွေအောင်မြင်မလားဒါမှမဟုတ်ကြာဆုံးခြင်းနဲ့ရင်ဆိုင်ရမလားဆိုတဲ့လမ်းစုံလမ်းကွာကိုရောက်နေတယ်လို့ပြောသွားတာဖြစ်ပါတယ်မြန်မာနိုင်ငံအပါအဝင်မြောက်ကိုရီးယား၊ထိုင်ဝမ်၊ဗီယက်နမ်၊အင်ဒိုနီးရှားနဲ့တရုတ်နိုင်ငံအရေးကိစ္စတွေကိုဆွေးနွေးကြတာမှာမြန်မာနိုင်ငံဆိုင်ရာတာမကြီးဟောင်းလည်းဖြစ်လက်ရှိမှာ USIP အမေရိကန်ငြိမ်းချမ်းရေး Institute ကအာရှရေးရာဌာနရဲ့အကြံပေးအဖြစ်တာဝန်ထမ်းဆောင်နေသူလည်းဖြစ်တဲ့ Derek Michel အမေရိကန်မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာနကရှေ့တောင်အာရှရေးရာအစီအစဉ်ရဲ့အကြီးအကျယ်အကြံပေးနဲ့လက်ထောက်ညွှန်ကြားရေးမှူးတာဝန်တွေကိုပူးတွဲထမ်းဆောင်နေသူ Marie Hibbert နဲ့အမေရိကန်မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာနကကိုရီးယားအရေးတာဝန်ခံရဲ့အကြံပေးအဖြစ်တာဝန်ထမ်းဆောင်နေသူရောဘတ်ကင်းတို့၃ဦးကထွက်ဆိုခဲ့ကြတာဖြစ်ပါတယ်။အထက်လွှတ်တော်ကျမ်းနာပွဲအတွင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်သားမကြီးအဖြစ်တာဝန်ထမ်းဆောင်ရင်းမြန်မာနိုင်ငံရဲ့ဒီမိုကရေစီအတွင်းကူးပြောင်းရေးဖြစ်စဉ်ကိုလည်းကိုယ်တိုင်ကြုံတွေ့ခဲ့ရသူဒက်ရစ်မီရှဲထွက်ဆိုခဲ့တာပါ။မြန်မာနိုင်ငံအရေးကိုလက်ရှိအမေရိကန်အစိုးရကအာယုံဆိုင်မှုနည်းလာနေတာကြောင့်လက်ရှိလှုပ်ဆောင်နေတဲ့ပြုပြင်ပြောင်းလဲမှုတွေအရှိန်လျော့မသွားစေရေးအတွက်အာဖရိကတိုင်းမှာလှုပ်ဆောင်ခဲ့တဲ့လျှက်စစ်မီဖြန့်ဖြူးပေးခြင်းအပြင်ဒီမိုကရေစီပြုပြင်ပြောင်းလဲမှုကိုအရှင်မြင့်လာအောင်လှုပ်ဆောင်ပေးတဲ့ဤကိုနမူနာယူပြီးမြန်မာနိုင်ငံမှာလှုပ်ဆောင်လို့ရနိုင်မရနိုင်ဆိုတာကိုစဉ်းစားနေကြောင်းယူတာပြည်နယ်ကရီပပ်ဘလစ်ကန်အထက်လွှတ်တော်အမတ်ကိုရီစကော့ဂါနာကပြောဆိုတာမှာတာမတ်ကြီးဟောင်းဒက်ရစ်မီရှဲကအခုလိုဖြည့်ကြခဲ့ပါတယ
် There is no doubt that they need to demonstrate that democracy delivers and electricity generation power is everything it affects education
ဒီမိုကရေစီဆိုတာတိုးတက်မှုကိုပြနိုင်ရမှာဖြစ်ပါတယ်လျှက်စစ်မီဟာပညာရေးစိုက်ပျိုးရေးနဲ့အစိုးရကလှုပ်ဆောင်လို့တဲ့ဖွံ့ဖြိုးရေးအစီအစဉ်အလုံးနဲ့သက်ဆိုင်ပါတယ်အာဖရိကတိုက်မှာဘယ်လိုလုပ်ခဲ့လဲဆိုတာမသိတဲ့အတွက်အဲ့ဒီအတိုင်းမြန်မာပြည်မှာအလုပ်ဖြစ်မလားဆိုတာကိုကျွန်တော်မပြောနိုင်ပါဘူးမြန်မာနိုင်ငံဟာငြိမ်းချမ်းရေးတည်ဆောက်ဖို့ပြဿနာအခက်အခဲရှိနေပါတယ်ဒီငြိမ်းတဲ့ငြိမ်းချမ်းရေးကိုမရနိုင်သေးပါဘူးနေရာတော်များများရောက်ဖို့မလွယ်ကူပါဘူးမျိုးပြတွေကိုအလွယ်တကူသွားရောက်နိုင်ပေမဲ့နေစုံနယ်ပြားတွေကိုသွားဖို့အင်မတန်ခက်ခဲပါတယ်။မြန်မာနိုင်ငံရဲ့လက်ရှိလျှက်စစ်မီဖြန့်ဖြူးရေးစနစ်ဟာအင်မတန်ဟောင်းနှွမ်းနေပါပြီ။လွန်ခဲ့တဲ့နှစ်ပေါင်း40လောက်ကတည်ဆောက်ထားတဲ့ generator တွေနဲ့လျှက်စစ်မီကိုဖြန့်ချီပေးနေတာပါ။အဲ့လိုအခြေခံအစအဦးတွေကိုအများဆုံးပြင်ဆင်ဖို့လိုအပ်ပါတယ်။ကမ္ဘာ့ဘဏ်ကဒီကိစ္စအတွက်ကူညီနေပါတယ်။လျှက်စစ်မီဖြန့်ချီရေးစနစ်ကိုဘယ်လိုပြုပြင်ပြောင်းလဲခြင်းလဲဆိုတာကတော့မြန်မာအစိုးရကပဲဆုံးဖြတ်ချက်ချမှာဖြစ်ပါတယ်။တကယ်လို့အမေရိကန်ကဗန္ဒာငွေပို့ထောက်ပံ့ပြီးကောင်းမွန်တဲ့စနစ်ကိုချပြပေးနိုင်မယ်ဆိုရင်တော့ကောင်းပါတယ်။ဒါပေမဲ့လည်းအဲ့လိုအကူအညီပေးမှုတွေဟာမြန်မာတွေဖြစ်စေချင်တဲ့ပုံစံမျိုးဖြစ်သင့်ပြီးကျွန်တော်တို့ကအတင်းကျပ်လှုပ်ဆောင်ခိုင်းတာမျိုးမဖြစ်သင့်ပါဘူး
။မြန်မာနိုင်ငံမှာလက်တလုံးအရေးကြီးလိုအပ်နေတာဟာငြိမ်းချမ်းရေးနဲ့အလျက်စင်မီဖြစ်တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့အနိကအကြံပေးပုဂ္ဂိုလ်ရဲ့ပြောဆိုချက်ပေါ်အခြေခံပြီးယူတာပြည်နယ်ရီပပ်ဘလစ်ကန်အထက်လွှတ်တော်အမတ်ကိုရီစကော့ဂါနာရဲ့ပြောဆိုချက်ကိုတာမကြီးဟောင်းဒက်ရစ်မီရှဲကဖြေကြားခဲ့တာလည်းဖြစ်ပါတယ်။ရိုဟင်ဂျာအရေးကိစ္စနဲ့ပတ်သက်လို့ပြောကြတာမှာတော့သူတာမအဖြစ်တာဝန်ထမ်းဆောင်ခဲ့စဉ်ကာလအတွင်းမြန်မာနိုင်ငံအတွက်အမဲဆက်ကြီးဖြစ်ခဲ့ပြီးအဲ့ဒီကိစ္စနဲ့ပတ်သက်လို့သူ့ရဲ့အမြင်ကိုအခုလိုပြောကြားခဲ့ပါတယ
်။ And I think what I tried to suggest to everyone there is that it is not working for the country.The status quo and sustaining that situation is not only terrible for the Rohingya and affecting their reputation writ large in the international community, but more importantly, frankly, for them is that it is not helping them. It is setting the Rakhine people back, the Rakhine state back,
where it's happening in the whole country. The Rohingya is not going to be able to do this. The Rohingya is not going to be able to do this.အဲ့ဒီအချိန်လေးဟာရိုဟင်ဂျာတွေအတွက်သာထိခိုက်စေတာမဟုတ်ဘဲနိုင်ငံတကာမှာလည်းမြန်မာနိုင်ငံရဲ့ဂုဏ်သိက္ခာကိုညှိနှိုင်းစေခဲ့ပါတယ်။အထူးသဖြင့်ရခိုင်လူမျိုးတွေရခိုင်ပြည်အရေးနဲ့မြန်မာတိုင်းနိုင်ငံလုံးအတွက်ပါဒီကိစ္စဟာဘယ်သူ့ကိုမှအကျိုးမပြုစေပါဘူး။အခုဆိုရင်ဒီရက်ဆက်တဲ့လုပ်ရက်တွေကြောင့်ကမ္ဘာရဲ့အဆိုးအဝါဆုံးအဆွန်ရောက်တွေရဲ့အာရုံစိုက်မှုကိုရရှိနေပြီး အစွန်ရောက်တွေရောက်နေကြတယ်ဆိုတဲ့သတင်းတွေလည်းထွက်နေပါတယ
်သူရဲ့တာမအကြီးအတွေ့အကြုံအပေါ်အခြေခံပြီးမြန်မာနိုင်ငံအတွက်အမေရိကန်အနေနဲ့အကောင်းဆုံးဘယ်လိုအထောက်အကူပေးနိုင်မလဲဆိုတာကိုအခုလိုအကြံပေးခဲ့ပါတယ
် Challenge I always found in Burma was trying to measure what progress looked like how do we know if we're still on track but going slower or slowly or if things have gotten off track and that's something that it's an art
running ma jano twet chong ya de adika akae san mu ga raw totat mu go belo tain ta am le so raw ba be totat mu ha nei kwe ni la da ma mho lan lwe ni la so raw go belo ti nai ma le da ga le myama naingan ta ri ni ne tru a cho si bwa paw mu ti bi tain ta nai me pinya yet ba be da be american pi daw su a ni ne ga raw myama naingan a chi kan lu dan za go swan yin myet tin pe bu dai da a myu myu a tan ni po bi tin sha la aw tadin a chat lat de go ပိုရရှိစေဖို့လှုပ်ဆောင်ပေးရမှာဖြစ်ပါတယ်မြန်မာနိုင်ငံသားတွေဟာသူတို့ရဲ့ကံကြမ္မာကိုသူတို့ဆုံးဖြတ်ရမှာဖြစ်ပါတယ်ကျွန်တော်တို့ရဲ့တာဝန်ကတော့သူတို့ရဲ့စွမ်းရည်ကိုမြင့်တင်ပေးဖို့ပါပဲ
ဒီကြမ်းနာဆစ်ဆွေးပွဲအတွင်းအာရှပစိဖိတ်ဒေသမှာအမေရိကန်ရဲ့ဥဆောင်မှုနဲ့ပတ်သက်လို့ဒီမိုကရေစီနဲ့လူ့အခွင့်အရေးကိုဖော်ဆောင်နိုင်ရေးအတွက်အမေရိကန်နိုင်ငံရဲ့ဌာန USAID, NED, VOA, RFA စတဲ့အဖွဲ့အစည်းတွေကိုလည်းလွှတ်တော်အနေနဲ့ပြည်ဝထောက်ခံအားပေးဖို့ကိုလည်းတာမန်ကြီးဟောင်းဒက်ရက်မစ်ရှဲကအကြံပြုခဲ့ပါတယ်ခင်ဗျာ
ကိုယ်စုံဝင်းလိုက်ပြောပြခဲ့တာပါအခုတခါတော့မစ်စီယန်ဟီးလီရဲ့ခီးစဉ်ကိုနားဆင်ရပါမယ်မြန်မာနိုင်ငံဝင်ရောက်ရှိနေတဲ့လူအခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မစ်စီယန်ဟီးလီဟာမနေ့တုန်းကစစ်တွေမြို့ဘူးတီရောင်နဲ့မောင်းတော်ကိုတွားရောက်ခဲ့ပါတယ်အဲ့ဒီမှာအုပ်ချုပ်ရေးတာဝန်ရှိသူတွေဒေသခံပြည်သူတွေနဲ့တွေ့ဆုံခဲ့တာပါအခုချိန်ထိတော့သူတို့တွားကျင်တဲ့နေရာတွေကိုဘာမှအကန့်အသတ်မရှိဘဲတွားနိုင်တယ်လို့ပြောဆိုပါတယ် VOA သတင်းတော်မန်မီခကသတင်းပေးပို့ထားတာပါ
လူအခွင့်အရေးအခြေအနေတွေကိုစောင့်ကြည့်လေ့လာဖို့အတွက်ကုလသမဂ္ဂရဲ့အထူးကိုယ်စားလှယ်မြစ်စီယန်ဟီလီဟာဒီကနေ့ရခိုင်ပြည်နယ်စစ်တွေနဲ့ဘူးတီတောင်မောင်တော်တို့ကိုရောက်ရှိနေတာပါ။သူမရဲ့ခီးစဉ်နဲ့ပတ်သက်လို့ကုလသမဂ္ဂရန်ကုန်ရုံးရဲ့ပြောရေးဆိုခင်းရှိသူဦးရေးဝင်းကအခုလိုပြောပါတယ်
။စစ်တွေမှာတော့ဒီဒေတာကအနာပါလီနဲ့စစ်တွေပြည်နယ်သူရနဲ့တွေ့တယ်။တွေ့ပြီးတော့ဒီမီနူဖာနဲ့တွေ့ပါတယ်ခင်ဗျာ။ပြီးတော့ကျွန်တော်တို့ကဘူးတီတောင်ရောက်ပြီးပါတယ်။သူရဲ့ဘူးတီတောင်ထောင်ထဲဝင်တဲ့ PDA ဆိုတာအဲ့ဒီအကျဉ်းသားတွေနဲ့တွေ့တယ်။ဦးရောင်ထောင်ကထောင်ပိုင်းနေတဲ့စကားပြောတာပေါ့နော်အထွေထူးတော့မရှိတာပါဘူးသူတွေ့တဲ့သူတွေနဲ့စကားပြောတာအလုံးပြည့်ပြည့်ဖြစ်ပါပဲ
ကုလသမဂ္ဂအထူးကိုယ်စားလှယ်ဟာစစ်တွေမျိုးမှာပြည်내အစိုးရနဲ့တွဲဆောင်ခဲ့ပြီးနောက်မှာတော့ဘူးတီတောင်မျိုးနယ်ကိုဆက်လက်ထွက်ခွာခဲ့တာပါကုလသမဂ္ဂအထူးကိုယ်စားလှယ်အနေနဲ့ဘူးတီတောင်မျိုးနယ်မှာဘူးတီတောင်အကျဉ်းတောင်စခန်းကိုတွားရောက်ခဲ့ပြီးအောက်တိုဘာ9ရက်နေ့ဖြစ်စဉ်မှာအစံဖက်သမားတွေလို့တပ်မတ်ကဖမ်းဆီးခံရသူအချို့နဲ့တွားရောက်တွဲဆောင်ခဲ့ပါတယ်မြစ်စီယန်ဟီးလီအနေနဲ့ဒီကနေ့အကျဉ်းတောင်တွင်တွဲဆောင်ခဲ့ရတဲ့ပတ်သက်လို့ဘူးတီတောင်အကျဉ်းတောင်စခန်းကတာဝန်ရှိသူတို့ကခုလိုပြောပြတာပါ
သူကဒီမှာဟိုအစည်းအဝေးရဲ့အကြောင်းလေးမေးတာပေါ့နော်အဲအဓိကတော့ကိုတို့ဒီဘက်မှာဒီကရည်စည်စည်ဖြစ်သွားတာရှိရလေဒီကရည်စည်စည်ဖြစ်သွားရည်ဒီကရည်စည်စည်မှာပါတဲ့အဖွဲ့တွေပေါ့တကြီးဒီထောင်မှာရှိတာပေါ့ဟုတ်လေဒီဟာဒီထောင်ကျောင်းပေါ်လာပါညာပေါ့ဖမေးတာသူတွေ့ချင်တဲ့လူတွေတော့ကိုတို့ခေါ်တွေ့နေတာပေါ့စနာရတော့ကြာမှာဆက်တယ်အော်ဒီတော့မနေသူ့အသီးစားလည်းအခန်းလုပ်ပြီးတော့ပြေးတွေ့တယ
်လူခွင့်ရေးဆိုင်ရာကုလသမဂ္ဂကိုယ်စားလှယ်မြစ်စင်ဟီးလီဟာညနေပိုင်းမှာတော့မောင်တော်မြို့နယ်ကိုဆက်လက်ထွက်ခွာသွားခဲ့ပါတယ်အထူးကိုယ်စားလှယ်စစ်တွေမြို့ကိုရောက်ရှိနေချိန်အတွင်းမှာတော့သူ့ကိုစန့်ကျင်ဆန္ဒပြသူတွေနဲ့ဂျုံခဲ့ရတယ်လို့ကုလသမဂ္ဂရန်ကုန်ရုံးရဲ့ပြောရေးဆိုခွင့်ရှိသူဦးဝေးဝင်းကပြောပါတယ်ဆန္ဒပြသူတွေကကုလသမဂ္ဂအထူးကိုယ်စားလှယ်အလိုမရှိထွက်သွားဆိုတဲ့စိုင်းပုတ်တွေကိုကင်ဆောင်ပြီးဆန္ဒပြခဲ့ကြတာပါစစ်တွေမြို့ကန်တဦးဖြစ်တဲ့ဦးတန်းထွန်းကတော့ကုလသမဂ္ဂအထူးကိုယ်စားလှယ်ရောက်ရှိလာတဲ့အပေါ်သူ့သဘောထားကိုခုလိုပြောဆိုသွားပါတယ်
။သူကအချင်းချင်းလာဘူးပြီလေ။ဒါပေမဲ့ခိုင်ဒီတက်ကောမြန်မာနိုင်ငံတက်ကောအပေါင်းလက္ခဏာဆောင်တဲ့ကြီးညာချက်တစ်ခါမှမတွေ့ရဘူးလေ။အခုလာရင်လည်းဒီတိုင်းပဲဖြစ်မှာပေါ့
။မစ်စီယန်ဟီးလီဟာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်အနေနဲ့လူ့အခွင့်အရေးအခြေအနေကိုစောင့်ကြည့်လေ့လာဖို့အတွက်တစ်နှစ်ကိုအနည်းဆုံးနှစ်ကြိမ်မြန်မာနိုင်ငံကိုလာရောက်တာမှာဒါဟာသူမရဲ့6ကြိမ်မြောက်မြန်မာနိုင်ငံခီးစဉ်လည်းဖြစ်ပါတယ်။ပြီးခဲ့တဲ့အခောက်တွေတုန်းကတော့သူမသွားရောက်ဖို့စီစဉ်ထားတဲ့နေရာတော်တော်များများကိုလေ့လာခွင့်ရခဲ့ပါတယ်။ဒီတစ်ခေါက်မှာတော့ရခိုင်ပြည်နယ်ပြင်ရှမ်းပြည်နယ်အတွင်းနေရာချို့ကိုသွားရောက်လေ့လာဖို့ပြောဆိုထားပေမဲ့ဘလောက်အတိုင်းအတာတိအစိုးရကခွင့်ပြုမလဲဆိုတာကိုတော့မသိရသေးပါဘူး။မြန်မာနိုင်ငံအတွင်းနေရာတော်တော်များများမှာလုံခြုံရေးဆိုင်ရာစိုးရိမ်ရတဲ့အခြေအနေတွေမြင့်တက်နေတဲ့အတွက်ကြောင့်လူ့အခွင့်အရေးကိစ္စရွက်တွေအပေါ်မှာပါတက်ရောက်မှုရှိလာနိုင်တဲ့အပေါ်သူမအနေနဲ့အထူးစိုးရိမ်မကင်းဖြစ်ရတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်မစ္စစ်ရန်ဟီးလီကပြောဆိုထားပါတယ်ရှင်
။ VOA သတင်းတော်မေခရဲ့သတင်းပေးပို့ချက်ပါ။ဒါနဲ့တစ်ဆက်တည်းမှာပဲအကြမ်းဖက်ပဋိပက္ခတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်ကပဂရီအခြေအနေတွေကိုလေ့လာသတင်းယူနိုင်မှုအတွက်အစိုးရရဲ့ဖိတ်ကြားချက်အရ VOA အပါအဝင်ပြည်ပသတင်းမီဒီယာအဖွဲ့တွေဟာ အခုဆိုရင်ရခိုင်ပြည်နယ်ကိုရောက်နေပါပြီဒီအဖွဲ့တွေဟာအကျန်းဖက်တက်ခတ်မှုဖြစ်ခဲ့တဲ့ဘူးဒီတောင်မောင်တော်ဒေသတွေကိုတွားရောက်ကြမှာဖြစ်ပါတယ်ဒီကနေ့မနေ့ဘယ်ဒေသတွေကိုတွားရောက်လေ့လာမှာလဲလို့အဲ့ဒီခီးစဉ်မှာကိုယ်တိုင်လိုက်ပါတည်င်းယူနေတဲ့ VOA အဖွဲ့သားဒေါက်ခင်မြို့တက်ကိုအစောပိုင်းကပဲမေးမြန်းရမှာသူပြောပြတာကတော့
အခုဒီမနေ့ကိုစစ်တရားနေပြီးတော့ဘူးတီတောင်ဘက်ကိုဟိုကနေတင်မောနဲ့တောင်းတယ်တင်မောနဲ့တောင်းတယ်ဟိုနေ့လေဟိုတနအိုင်ခွဲလောက်ဘူးတီတောင်ကိုရောက်မှာပြောပါတယ်အဲ့လမ်းမှာဒီဟိုပေါ့နော်ခြေလမ်းမှာသူတို့ငကိုးစီစဉ်ထားတဲ့ဥစ္စာကတော့ဒီတစ်ချက်မှာဆိုလို့ရှင်ဟိုခြေကမ်းပြင်လို့ပါလို့တွားပြီးတော့ပြမယ်နောက်ပြီးတော့သူတို့ငကိုရင်းကိစ္စကသူကကြိုးပြီးတော့အဲ့ဒါမတိသေးကြအောင်
ဟိုကကျမတင်မောပေါ်ရောက်မှာသူတို့ပြောလိုက်အခုချောင်းနိုင်မှာတင်မောတော်ပြပသတင်းမီဒီယာအဖွဲ့တွေဟာဒေသတာဝန်ရှိသူတွေဒေသခံတွေအပြင်ဒုက္ခသည်တွေကိုလည်းတွေးဆုံဖို့အစီအစဉ်ရှိကြောင်းသိရပါတယ်ခင်ဗျအခုဒီခါတော့ထိုင်းနိုင်ငံဘက်ကမြန်မာနိုင်ငံသားတွေရဲ့အခြေအနေကိုတင်ပြကြပါမယ်မြန်မာနိုင်ငံတောင်ပိုင်းဒဝယ်မြို့မှာနိုင်ငံကူးလက်မှတ်တွေလုပ်ပြီး ထိုင်းနိုင်ငံတဲ့ပြန်ဝင်လာကြတဲ့မြန်မာရှေ့ပြောင်းလူသမားတွေကိုတရားမဝင်နှီးနဲ့ပြန်ဝင်လာတာကြောင့်ဆိုပြီးတော့ထိုင်းနယ်စပ်ရနောင်းခရိုင်ခူတာဘူရီမြို့နယ်ပါကျန်လှီစိတ်မှာဒီရက်ပိုင်းနဲ့ဖမ်းဆီးလိုက်ပြီးတော့ဇူလိုင်လ12ရက်နေ့ထိချုပ်နှောင်ခဲ့ပါတယ်ဒီကြောင့်လည်းပတ်သက်လို့ VOA
သတင်းတော့မအေးမာကသတင်းပေးပို့ထားတာပါထိုင်းနိုင်ငံမှာအလုပ်လုပ်ကိုင်နေတဲ့ရွှေပြောင်းမြန်မာအလုပ်သမားတွေနဲ့ပတ်သက်လို့တရားဝင်အလုပ်လုပ်ခွင့်လက်မှတ်တွေကိုလုပ်ကိုင်နိုင်အောင် ထိုင်းလူသမားဝန်ကြီးဌာနကလည်ဇူလိုင်လ6ရက်နေ့ကကြေညာချက်တစ်ခုထုတ်ပြန်ခဲ့ပါတယ်။ဒီနောက်မှာတော့ယာယီနိုင်ငံကူးလက်မှတ်ကုန်စုံတော့မဲ့မြန်မာရှေ့ပြောင်းလူသမား39ဦးဟာတနင်္လာနေ့တိုင်းဒဝယ်မြို့မှာတရားဝင်နိုင်ငံကူးလက်မှတ်လုပ်ပြီးအပြန်မှာနေဆက်ကနေတရားမဝင်ပြန်လာကြတဲ့အတွက်ဖမ်းဆီးခံခဲ့ရတာဖြစ်ကြောင်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကအမှုဆောင်ဒါရိုက
ကြကြံတော့လေခုတခါလဲဝင်နေမျိုးလုံးစကင်ဖတ်တာဆိုပြီးတော့နောက်ထပ်သုံးလောက်ဆောင်ရတယ်အဲ့ဒါကြောင့်မို့လို့လောသမားရဲ့မြန်ဆန်လွယ်ကူတဲ့ပွဲစားလိုင်းနဲ့နေပြီးတော့တရားမွန်လိုင်းကြောင့်နေပြီးတော့ပါကျန်အဲ့ဒီပါချမ်းကြီးရဲ့ကျင်းပြောင်းတဲ့နေရာကနေပြီးတော့ဟိုကူရကူရပူရီအဲ့ဒီနေရာကနေပြီးတော့သူတို့ဟိုအထွက်အဝင်ပေးစားတဲ့စုံတရားထူထပ်တာမဟုတ်တဲ့သူတို့ကဒီတရားမွန်နေစားဖြတ
နိုင်ငံကလက်မှတ်လုပ်ပေးဖို့ဗီဇာလုပ်ပေးဖို့ကိစ္စတွေအားလုံးကိုဘူးတုတနေပါတဲ့အတွက်ပွဲစားတွေကိုအခကျင်းွေပေးပြီးလုပ်ခိုင်းရတာပါမြန်မာနိုင်ငံမှာလည်းနိုင်ငံကလက်မှတ်အတွက်ကျန်ွေ3000လောက်ကုန်ကြခံပြီးနှစ်ပတ်နဲ့ရက်နဲ့ဆယ်လောက်အတွင်းမှာနိုင်ငံကလက်မှတ်ကိုလုပ်နိုင်ပေမဲ့အလုပ်ပိတ်ရဲ့ကြာကြာမရတဲ့လုံတမားတွေကတော့ရက်ရှည်ကြာစွာမဆောင်နိုင်တဲ့အတွက်ကျန်ွ ဒီအတွက်မြန်မာလူသမားတွေဟာနေရာပြန်ပြီးနိုင်ငံကူလက်မှတ်တွေပြန်လုပ်နိုင်အောင်ရပောင်း180စာငန်ပေးထားပါတယ်။ဒီအတွက်မြန်မာလူသမားတွေဟာနေရာပြန်ပြီးနိုင်ငံကူလက်မှတ်တွေပြန်လုပ်ကြတာပါ။အထောက်အထားမရှိသူတွေအားလုံးကတော့ မြန်မာနိုင်ငံကိုပြန်ပြီးနိုင်ငံကူလက်မှတ်တွေလုပ်ချင်တယ်ဆိုရင်တက်ဆိုင်ရာအလုပ်ကိုင်ရှာဖွေရုံကိုဇူလိုင်လ25ရက်နေ့ကနေဩဂတ်လ9ရက်နေ့ထိစံငါးရက်အတွင်းမှာသတင်းပေးပို့ပြီးထောက်ခံစာယူသွားပြီးမြန်မာပြည်ကိုပြန်ပြီးတော့နိုင်ငံကူလက်မှတ်တွေပြန်လုပ်နိုင်တယ်လို့ရေးသားထားပါတယ်။နောက်တစ်နည်းကတော့မြန်မာပြည်ကိုမပြန်ဘဲနေထိုင်မယ်ဆိုရင်တော့မိသူမိဘဖြစ်ကြောင်းအထောက်အထားစာအုပ် jang. Nyamanengan go pian bi, nengan go lemat di pian lok jara ba. Thai nengan te ma we, nengan go lemat lok me su yin, thai su ya ka tamat thare ye dwe ma, bi ziang lok bo ga khe khe re si ni ba re, di dwe. Nyangon upa we, ne zam yore ma, nengan go lemat di lok bini ra jang. Niye pian bi, nengan go lemat pian lok jaya ne. Di lemat di kai sang bi ma, di ya mwen nengan ni wun la ra jang, pan si khan ngay ara pi pa re si.
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်လေးကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို
line to 16 19 နဲ့ 25 မီတာ တွေ မှာ ထုတ်လွှင့် ပေး နေ ပါတယ် ညာပိုင်း 9 နာရီ က နေ 10 နာရီ အထိ အစီအစဉ် ကို တော့ line to 24 25 နဲ့ 32 တို့ က နေ ဖမ်း ယူ နားဆင် နိုင် ပါတယ် ဒီ အစီအစဉ် ကို ည 9 နာရီ အစီအစဉ် ပြီးပြီးချင်း ည 10 နာရီ မှာ ပြန် လည် ပြီး ထုတ်လွှင့် ပေး နေ ပါတယ် ခင်ဗျာ VOA မြန်မာပိုင်း အစီအစဉ် တွေ နဲ့ အတန်လွှင့် မီတာ kHz အသေးစိတ် ကို burmese.voanews.com မှာ ဖြည့်ရှင် နိုင် ပါတယ် ခင်ဗျာ
မင်္ဂလာပါ ခင်ဗျာ မြန်မာအစံတော်ချိန် မနက် 6:00 ခွဲ ရှိ ပါပြီ VOA American တန်ရက် ကြာသပတေးနေ့ မနက် ခင်း အစီအစဉ်တွေ ကို မနက် 9:00 အထိ လိုင်းလူမီတာ 32 kHz 93.3 ည လိုင်းလူမီတာ 40 kHz 93.3 ည လိုင်းလူမီတာ 50 kHz 9995 တို့ ကနေ ဆက်ပြီး တင်ဆက်သွားမှာ ဖြစ် ပါတယ် အခု ဒုတိယ ပိုင်း နိုင်ဝဲ အတွင်း မှာ တော့ ကမ္ဘာ မီဒီယာ တွေ တဲက မြန်မာ ပြည် မနက် ခင်း အင်္ဂလိပ် သင်ခန်းစာ နဲ့ အတူ ဦးကျော်စံသား ရဲ့ မြန်မာ ရေး သုံးသပ် ချက် ကို ထုတ်လွှင့်မှာ ဖြစ် သလို သူယုံကြည် ရာ ကဏ္ဍ တင်ဆက် တဲ့ ခါမှာ တော့
Why Myanmar Suu Kyi has failed on media freedom. Myanmar nga ye kaung saung daw San Suu Kyi ba jaw media lut lat khwet shi aw ma lou nai de le so de khong sen ne saung ba ko the diplomat internet sa myan ma saung ba shin Joshua Kalanzik ga July 17 yan ni ga phaw pya tha ba de NLD a so ya tat la ga da tane shi daw yi phit bi lat twi ma le daw San Suu Kyi ha a so ya u saung tu tu phit ne aw sa chi ma de lo saung ba ko a sa chi tha ba de ဒေါန်ဆန်းစုကြည်အနေနဲ့တချို့မူဝါဒရေးရာကိစ္စတွေမှာဒီမိုကရေစီပြေးွားတဲ့နိုင်ငံတွေကခေါင်းဆောင်တွေလိုထိန်းချုပ်နိုင်တဲ့အနေအထားမရှိဘဲမြန်မာနိုင်ငံမှာစစ်တပ်ကအလွန်အင်အားအလွန်ကြီးမားတာကြောင့်စစ်တပ်နဲ့ပတ်သက်ပြီးဩဇာလွှမ်းမိုးမှုမရှိတဲ့ပုံစံမျိုးဆောင်းပါးရှင်ကရေးသားထားပါတယ်။ဒါပေမဲ့ဒေါန်ဆန်းစုကြည်အနေနဲ့တချို့မူဝါဒရေးရာကိစ္စတွေမှာအများကြီးဩဇာလွှမ်းမိုးနိုင် ပိုင်မီဒီယာတွေကိုအခုခါမှာလွတ်လပ်တဲ့သတင်းမီဒီယာတွေဖြစ်အောင်လုပ်နိုင်ကြအောင်ဒါပေမဲ့ဒေါ်ဆန်းစုကြည်ဟာအဲ့ဒီလမ်းစဉ်ကိုမရွေးချယ်ဘူးလို့ဆိုပါတယ်ပြီးခဲ့တဲ့နှစ်အတွင်းမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ဟာပြန်လည်ဆုပ်ယူသွားပြီးတော့သတင်းလွတ်လပ်ခွင့်ကိုတားဆီးတဲ့တည်ဆဲဥပဒေတွေကိုပြင်ဖို့မကြိုးစားတာကြောင့်ဦးသိန်းစိန်အစိုးရလက်ထက်နောက်ဆုံးနှစ်ကထက်ကိုအခြေအနေကပိုဆိုးနေတယ်လို့ပြောပါတယ်ဒီရက်ကတခုကတော့ဆက်သွယ်ရေးဥပဒေပုံမှန်66ကားကြီးဖြစ်တယ်လို့သတင်းသမားများကကွယ်ရေးအဖွဲ့ TPJ ကရှောင်းခရစ်ပင်ကပြောပါတယ်ဒေါ်ဆန်းစုကြည်အစိုးရတပ်တန်းတစ်နှစ်အတွင်း66ကားကြီးနဲ့ဆွဲထားတဲ့အမှုဟာ55မှုလောက်ရှိတယ်လို့ပန်မြမအဖွဲ့ကပြောထားပြီးတော့ပြီးခဲ့တဲ့လကမတရားအသိဥပဒေနဲ့သတင်းသမား3ယောက်ဖမ်းဆီးခံလိုက်ရတဲ့ပတ်သက်ပြီးတော့လည်းဖော်ပြထားပါတယ်ဒါပြင် NLD ဆိုရဟာသတင်းယူပိုင်ခွင့်နဲ့ပတ်သက်ပြီးကန့်သတ်မှုတွေချမှတ်နေပြီးတော့အရင်အစိုးရနဲ့ပို့ပြီးတော့တူလာနေတယ်လို့ဆောင်းပါရှင်ကအဆုံးသတ်ထားပါတယ်ခင်ဗျာ AOR online သတင်းစာမျက်နှာမှာတော့ Not the time to rock the boat လှုပ်လှုပ်ခတ်ခတ်ဖြစ်အောင်လုပ်ရမယ့်အချိန်မဟုတ်ဘူးဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါရှင်ကျော်ဖြူသားကဇူလိုင်လ12ရက်နေ့ကရေးသားထားပါတယ်ဒီမှာရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကမြန်မာစစ်တပ်အကြီးအကဲနဲ့ပတ်သက်ပြီးပြောထားတဲ့အပေါ်အစိုးရအနေနဲ့ဘယ်လိုအရေးယူမလဲဆိုတာရှင်းရှင်းလင်းလင်းမသိရသေးဘူးလို့သောမရှင်ကအစချီရေးသားထားပါတယ်ဒီကိစ္စကစစ်တမ်းနဲ့ဆက်ဆံရေးကောင်းဖို့ကြိုးစားနေတဲ့ NLD အစိုးရအတွက်တော့ကတိကောက်ဖြစ်နေတဲ့ကိစ္စဖြစ်တယ်လို့ဆိုပါတယ်ဒီကဲတနင်္ဂနွေနေ့ကနိုင်ငံရေးကျင်းသားဟောင်းတွေပြန်လည်ထူထောင်ရေးအလို့ယုံဆွေးနွေးပွဲအတွက်မှာရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကရသားအုပ်ချုပ်ရေးတက်လာပြီမဲ့ရပ်ဖက်စစ်ဖက်ဆက်ဆံရေးဆိုတာဒီမိုကရေစီစနစ်မှာမရှိပါဘူးရသအုပ်ချုပ်ရေးစနစ်ရဲ့အောက်မှာပဲစစ်ဖက်ဆိုတာရှိရမှာဖြစ်ပါတယ်ဒါပေမဲ့ကာကွယ်ရေးဦးစီးချုပ်ဆိုတာပရိုတိုကောအရညွှန်ကြားရေးမှူးလေဗယ်ပဲဖြစ်ပါတယ်လို့ပြောကြားခဲ့ပါတယ်ဒါနဲ့ပတ်သက်ပြီးတော့မြန်မာစစ်တပ်ဘက်ကလိုအပ်တဲ့အရေးယူမှုတွေလှုပ်ဆောင်ပေးဖို့မြန်မာဆိုရထံကိုတင်ပြခဲ့ပါတယ်။ဒါကြောင့်ဖွဲ့စည်းပုံပြင်ဆင်ရေးမျှော်လင့်ချက်နဲ့စစ်တပ်နဲ့ဆက်ဆံရေးကောင်းအောင်လုပ်နေစဉ်အတွင်းအစိုးရနဲ့စစ်တပ်ကြားမှာဆက်ဆံရေးကိုထိခိုက်စေတယ်လို့ပြောထားပါတယ်။ NLD ဆိုရရဲ့တည်ဝင်ထုတ်ပြန်ချက်အရကာကွယ်ရေးဦးစီးချုပ်ဟာနိုင်ငံတော်အစ်စ်မှာနံပါတ်၈နေရာရှိတာဖြစ်ပြီးဦးဖြိုးမင်းသိန်းရဲ့ပြောကြားချက်ကမြန်မာစစ်တပ်ရဲ့အကြီးအကဲကိုအဆင့်38ကိုရောက်သွားစေတယ်လို့ဖော်ပြထားပါတယ်။မြန်မာစစ်တပ်အကြီးအကဲဟာအစိုးရထဲမှာအဆင့်8ဆိုပေမဲ့လည်းသူဟာတခြားနိုင်ငံခေါင်းဆောင်တွေလိုပဲဖြစ်ပြီးတော့အစိုးရထဲကဘသူမှကာကွယ်ရေးဦးစီးချုပ်ကိုတိုက်ရိုက်ခန့်လို့မရပဲကာကွယ်ရေးဦးစီးချုပ်ကိုလည်းသူ့ရဲ့ရွေးချယ်မှုနဲ့ပဲခန့်အပ်နိုင်တယ်လို့ဆိုထားပါတယ်။ NLD အစိုးရရဲ့ညီမန်းချက်တွေဖြစ်တဲ့ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ငြိမ်းချမ်းရေးတည်ဆောက်ဖို့ကိစ္စတွေဖြစ်လာဖို့အတွက်တမရော်ရဲ့ပူပေါင်းဆောင်ရွက်မှုကအရေးကြီးတာကြောင့်နောက်ထပ်အတားအဆီးတွေမဖြစ်အောင်လုပ်ဖို့လိုအပ်တယ်လို့လည်းဆောင်းဝါရှင်ကပြောထားပါတယ်။ရန်ကုန်တိုင်းဝန်ကြီးချုပ်ရဲ့အငင်းပွားစရာပြောကြားချက်ကမြန်မာနိုင်ငံမှာ Sipa Yapa Sasan Yeha, Lowago, Tiga Makane, Gesa, Pinny Roma Fibido, Agulo Biosu Muga, Leshi, Chinego, Lolo Kaka, Chidwazina, and Delu, Sama Singa, Sonda Tabarak, yeah?
ဒီမနက်ကမှဆိုးရွားဝန်ထမ်းလို့လူပြည်များတဲ့နိုင်ငံဝန်ထမ်းတွေစီစီကြောင်းလေးအတွက်အချက်ပြချစားမှုတွေဗဟိုချုပ်ခံမှုတွေလျှော့ချမဲ့စီစဉ်ပြီးပါဝင်တဲ့မဟာပြူဟာတရက်ကိုချမှတ်ကျင်သုံးမှုဆိုးရွားကပြင်ဆင်နေပါတယ်။ဆိုးရွားရန်နေရာမှာရေးပါတဲ့နိုင်ငံဝန်ထမ်းတွေရဲ့ဒီကနေ့အခြေအနေဘယ်လိုရှိနေပါလဲ။ဘာတွေပြင်ဆင်ဖို့လိုနေပါသလဲဆိုတာကိုတော့ ဒေါ့ရှင်နဲ့ငါငါငါလေးကိုခေါ်ယူပြီးတော့စာတွေ့ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ်
Shoot your mouth off.
Pipare, Salumbanga, S-H-O-O-T, shoot ka pita. Diniyama, shoot go, O-F-F off, so that we benet will be shoot off karo pita like that bo. Y-O-U-I yoga, thingy, M-O-U-T-H, mouth ka pita, so ro, so kwa itung ye, diet, dive karo, pita kani pita like that bo. Pita kani pita like that, so ye, paru pita like that le, hukpare, so kloon we, twa la de, bo miu pita like that jang le, Idiom Adivega, Sakago, Piotinare, Bobi, Pioragu, Suluda, Pipare, Jamaru Mima, Panzga Maro, Achauna, Litwara, Sadapin, don't we look Pipare? Amyapin, Sakasuraha, Piotinate, Bobioi, Mapalishida, Dorashinale, the Pipare, Dajambo, shoot your mouth off, Lipita, Litwara, Achauna, Gu, Suluda, Pipare, Didone Badelo, George Gubide Umago, Nasinjaya,
John. Don't go shooting your mouth off about how much money you're earning from your stock investment. You know, stock prices always rise and fall.
Johnny, min stocks ma yini myona lai da, ngwe dwi belaw ya lai de sue chang le lo ma thwa li ne. Stock ze dwi ha ate cha shi sme su da le min ne ati ba lo de be ya ba de.
John, don't go shooting your mouth off about how much money you're earning from your stock investment. You know, stock prices always rise and fall. Shoot your mouth off.
American idiom to English dengannariko view ye mne khin dai ma dolata po cha pe ni da phit par de aku ro u jo san na ye myama yee ton that chit ko na sin ya ba me di de ba cha ma ga di myama nangan ma nld aso ya ne sit tat ja sat san yee khno khne phit ni de atwet don san su ji pho atu tadi tha shaun lan ni ya de lo myama yee jwan jin tu american pamokha david steinberg ga tong tat ba de da so yin myama sit tat ha democracy pho saung yee atwet
Professor Steinberg, Nemananga Democracy for some year, Sidaha, Amanda Gapuban Sangan Nile, Lutima Lagna.
Democratization is a very loaded word. The military never agreed to democratization, they agreed to discipline.
Democracy for some years, Sura, Eminan Show Twitter Zagaloma. Sitaha, democracy for song ego, bedoma, the bomber to bow. Democracy, pomno, omni ego, sika ne, tencho, lulavare. Daga, tujavare. တနည်းပြောရရင်ပြုပြင်ထားတဲ့ဒီမိုကရေစီပုံစံမျိုးပါလူအများကိုကိုယ်စားပြုတဲ့စနစ်ပါတိတ်ကောင်းပါတယ်အလုပ်ဖြစ်နေတယ်ဒါပေမဲ့ပြည်စုံတဲ့ဒီမိုကရေစီမဟုတ်ပါဘူးစစ်တပ်ကအရေးကြီးတဲ့ဝန်ကြီးဌာနတွေနဲ့အောက်ခြေအုပ်ချုပ်ရေးကိုချုပ်ကန့်ထားလို့ဖြစ်ပါတယ်ဆိုတော့အရသာတစ်ပိုင်းစစ်တပ်ပိုင်းအုပ်ချုပ်ရေးဖြစ်နေပါတယ
်ဒါကိုကောင်းတယ်ဆိုတော့ဒီမိုကရေစီနဲ့စစ်တပ်ဆိုတာကပြရတ်လန်ဖန်လန်ပါခင်ဗျအဲ့တော့ဒီဆင့်ညစ်မှန်တစ်ခုကိုသဟဇာရဖြစ်အောင်ပေါင်းစပ်နိုင်ပါမလား
Oh, I didn't say it's harmonious. This is the problem. I mean, there are a certain degree of tension between the civilians and the military.
သဟဇာရဖြစ်တယ်လို့ကျွန်တော်မဆိုလို့ပါဘူး။ဒါဟာပြဿနာပါ။တစ်ဖက်နဲ့တစ်ဖက်ကြားမှာတင်းမာမှုအတော်အသင့်ရှိပါတယ်။ဒါကထင်ရှားပါတယ်။ဒေါ်ဆန်းစုကြည်ဟာဒီနေရာမှာအတင်းအဆောင်မဖြစ်ရအောင်အထူးသတိထားရှောင်လန်းနေရပါတယ်။ပွင့်လင်းသောလူအဖွဲ့အစည်းဖြစ်စေခြင်းနဲ့ဆန္ဒနဲ့စစ်တပ်နဲ့ပြည်လည်မှုရရှိရေးကြားမှာထိမ့်သိမ့်သိမ့်သိမ့်လုံနေပါတယ်
။ဒါပေမဲ့သူဟာစစ်တပ်ရဲ့လွတ်ရက်ကိုမဝေဖန်ဘူးဆိုပြီးတော့ဒါအဓိကအဖြစ်အထူးသဖြင့်နိုင်ငံတကာသုံးသပ်သူတွေကပါဝေဖန်နေရတာဖြစ်ပါတယ်
။ This is part of the problem that there is this she's got to balance it because she wants her administration to do something for the society as a whole.
အဲ့ဒါကပြဿနာပါပဲ။သူကလူအဖွဲ့အစည်းတစ်ခုလုံးအတွက်တက်နိုင်သလောက်ကောင်းအောင်လုပ်ပေးခြင်းနဲ့ဒီမိုကရေစီလဲရှေ့ဆက်တိုးစေခြင်းလေဒါပေမဲ့ तू ကစစ်တပ်ကိုတိတ်ဝေဖန်နေရင်ဘာမှလုံနိုင်တော့မှာမဟုတ်ပါဘူးစစ်တပ်နဲ့ဆက်ဆံရေးကအစာကလေးကခဏခဏပါသူ့ကိုယ်သူနိုင်ငံတော်ရဲ့အတိုင်ပင်ခံလှုပ်လိုက်တာကိုစစ်တပ်ကတိတ်ကျဉ်တ်ခဲ့မှာမဟုတ်ပါဘူ
းနောက်တစ်ခုကနိုင်ငံတကာမီဒီယာတွေကဒေါအောင်ဆန်းစုကြည်ပေါ်ပြင်းပြင်းထန်ထန်ဝေဖန်ကြပါတယ်မကြသေးဘူးငါဆောင်းပါးတစ်ခုမှဆိုရင်ဒါဒေါအောင်ဆန်းစုကြည်ဟာသူသဖြင့်ဒီရိုဟင်ဂျာမွတ်စလင်တွေကိစ္စနဲ့ပတ်သက်ပြီးတော့မပြောတာဟာစည်းရဲဘောက်ကြောင်တယ်လို့တော့ရေးထားတာတွေ့ရပါတယ်။ဆိုတော့ဒီမီဒီယာတွေအပေါ်ဆက်ကြီးဘယ်လိုမြင်သလဲ။သူတို့ပြောတာဟာဗမ်လိုက်တဲ့ပြောကြချက်ကသူတို့မို့တာလော်ဘီလုပ်နေကြတာဘယ်လိုသုံးသပ်လို့ပါလဲ
။ There's a great deal of international concern for the Rohingya. Period. This is very well known. And there are a lot of myths on both sides.
ရိုဟင်ဂျာတွေအတွက်နိုင်ငံတကာကအထူးစိုးရိမ်ကြပါတယ်။ဒါကသိထင်ရှားပါတယ်။ရိုဟင်ဂျာရေးမှာတကယ်လက်တွေ့မကြပဲပြောနေတာနှစ်ဖက်စလုံးမှာရှိပါတယ်။ဒါပေမဲ့ရိုဟင်ဂျာတွေဟာအရှိအာရှမှာအကြီးမားဆုံးအခက်အခဲကြုံနေရတဲ့သူတွေပါ။ကမ္ဘာကသူတို့အပေါ်စာနာမှုတွေအများကြီးရှိပါတယ်။ဒီနေရာမှာဒေါ်ဆန်းစုကြည်ကစစ်တပ်ရဲ့လှုပ်ရက်ကိုမဝေဖန်ပါဘူး။အကြမ်းဖက်မှုကိုမလိုလားဘူးစန့်ကျင်တယ်လို့ပဲပြောပါတယ်။ဒါကနိုင်ငံတကာအသံဝိုင်းကမကျေနပ်ပါဘူး။နိုင်ငံတကာကဓာတ်ထက်အများကြီးပိုပြီးမျှော်လင့်နေကြတာပါ။ပြည်တွင်းကလည်းအများကြီးမျှော်လင့်ထားပါတယ်။ဒေါ်ဆန်းစုကြည်အဖို့ကြီးမားတဲ့ဘေးကျန်းနှံကျအခြေအနေပ
ါဆိုတော့ဒီကိစ္စမှာရှေ့အလားလားဘယ်လိုမြင်ပါလဲ
Well the question will be whether the military really wants is willing to work on a peace process the minority
မြေစရာကစစ်တပ်ဟာတိုင်းရင်းသားတွေနဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးကို2020မတိုင်ခင်ထိထိရောက်လှုပ်ချင်ရဲ့လားဆိုတဲ့ကိစ္စပါ2020ရွေးကောက်ပွဲအထိဒီတိုင်းပဲမျှော်ထားကြင်သလားအဲ့ဒီအခါမှာဒေါ်ဆန်းစုကြည်ကအသက်အရွယ်ကြောင့်ဆက်ပြီးရှင်ပြိုင်ဂျင်မရှင်ပြိုင်မယ်။ဗိုလ်ချုပ်မှုကြီးမြောင်လိုင်ကဒီနေရာကိုစိတ်ဝင်စားတဲ့အရေးအယောင်တွေတွေ့နေရပါတယ်။ကြန့်ခိုင်ဖွံ့ဖြိုးရေးကသူ့ကိုရွေးလာမလားမသိနိုင်ပါဘူး။ဒါကကျွန်တော်ခံမှန်းချက်ပါ
။ပြီးခဲ့တဲ့ February 29ရက်နေ့တုန်းကစစ်အရာရှိရင်းနဲ့တည်ဆုံတဲ့နေရာမှာဗိုလ်ချုပ်မှုကြီးမြောင်လိုင်ကရွေးချယ်ခံအစိုးရဟာသူ့ပါတီမူဝါဒရည်မှန်းချက်အတိုင်းအကောင့်ထဲဖော်နေတယ်။ဒါမအောင်မြင်ပြည်သူကကြိုက်မှာမဟုတ်ဘူး။ဒီမိုကရေစီဟာထင်လောက်ရှိဖို့မတူဘူးဖြစ်နေတယ်။သူတို့စစ်တပ်ကတော့လုံခြုံရေးစာမကဘူး။ဒါစစ်တော်သယံဇာတခိုးထုတ်တာအစအကုန်လုံးကိုတောင်းယူထင်းထင်းထားတယ်လို့ပြောပါပါတယ်။ဒါကိုတချို့ကသူဒီဒီမိုကရေစီအင်အားစုကိုပုတ်ခတ်ပြီးတော့စစ်တပ်ကိုသာလျှင်ရှေ့တန်းတင်ပြောနေတယ်ဆိုပြီးသုံးသပ်ကြပါတယ်။ဘယ်လိုသဘောပါလဲ
။ Well I think that is an oversimplification. I mean the military is let's say defending the country whatever although
ဟာရောဗျာနည်းနည်းခြေကားရရောက်ပါတယ်။စစ်တပ်ဆိုတာတိုင်းပြည်ကိုကာကွယ်ရမှာပါပဲ။ပြည်တွင်းရံပဲရှိပါတယ်။အခုပြည်ပအန်ဒီရဲ့တစုံတရာရှိတယ်လို့ကျွန်တော်မမြင်ပါဘူး။ဘယ်နိုင်ငံမှာလည်းဖြစ်ဖြစ်စစ်တပ်ဆိုတာတိုင်းပြည်အန်ဒီရဲ့ကိုကာကွယ်ရစမြဲပါ။မဆန်းပါဘူး။ NLD ကသူ့မူဝါဒအတိုင်းလုပ်နေတယ်ဆိုတာလည်းကျွန်တော်မထင်ပါဘူး။ NLD မှာ ideology လို့ခေါ်တဲ့မူဝါဒသဘောတရားရည်လို့ရှိတယ်မထင်ပါဘူး။မြင်ရတာကတော့ခေါင်းဆောင်မှုကအရေးကြီးတာတွေကိုထိပ်ပိုင်းကအတင်းဆုံးဖြတ်ပြီးအောက်ခြေမှာတိတ်အီချင်းမပြည့်တဲ့အပိုင်းကလက်တွေ့အကောင့်ထဲပုံနေရပါတယ်။ဒါဟာအဓိကပြဿနာလို့ထင်ပါတယ်။အုပ်ချုပ်ရေးပြဿနာပါ။ခေါင်းဆောင်မှုပုံစံဟာအထက်အောက် top down ပုံစံဖြစ်နေပါတယ်။သိမထီရောက်ပါဘူး။စစ်တပ်ကပြောသလို NLD ဟာသူ့မူဝါဒအတိုင်းတကယ်လုပ်မယ်ဆိုရင် နောက်ဆက်ခံမဲ့လူငယ်တွေကိုဒေါန်ဆန်းစုကြည်ကစနစ်တကျပြောထောင်ပေးဖို့လိုအပ်ပါတယ်။ဒါပေမဲ့ဒီအုတ်ချုပ်ရေးထိရောက်အောင်မြင်မှုမရှိဘူးဆိုတဲ့ကိစ္စမှာတော့စစ်တပ်လည်းတောင်းဝန်မကင်းပါဘူး။အရေးကြီးတဲ့ဝန်ကြီးဌာနတွေအောက်ခြေတီအုတ်ချုပ်ရေးတွေကိုစစ်တပ်ကထိန်းချုပ်ထားတာပါ။ဒီဘက်မှာတိုးတက်မှုရှိအောင်သူတို့ကလုပ်ရမှာပါ။သူတို့မှတောင်းဝန်ရှိပါတယ်
။ဒီညမှာဒေါန်ဆန်းစုကြည်တို့ဘက်ကတော့မျိုးဆက်တဲ့ခေါင်းဆောင်တွေကိုပြုစုပြောထောင်ကမ်းမျိုးမရှိဘူး။တစ်ဖက်မှာစစ်တပ်ကတော့အစဉ်အဆက်ခေါင်းဆောင်မှုတွေအစဉ်အဆက်စနစ်တရားလုပ်ထားတယ်ဆိုတော့ဒီတိုင်းကဆက်သွားရင်ဒီနိုင်ငံရေးအလားအလာဟာဒီမိုကရေစီရေးတဲ့စစ်တပ်ဘက်ကပို့ပြီးတော့ဆွမ်းမိုးလာနိုင်တဲ့အခြေအနေဖြစ်လာနိုင်ပါလားခင်ဗျာ
No I don't think it's going towards militarization I think that all what you've seen now starting in 2011 but really
စစ်တပ်ကပို့ကြီးစိုးလာမယ်လို့တော့ကျွန်တော်မထင်ပါဘူးပြန်ကြည့်မယ်ဆိုရင်2011တုန်းကတည်းက2015မှာရှေ့တိုးလာတာတွေ့ရပါလိမ့်မယ်လူအဖွဲ့အစည်းဟာပုံမပွင့်လင်းလာတယ်စစ်တပ်ရဲ့ထိန်းချုပ်မှုမပါဘဲတိုးတက်ထွန်းကားလာတဲ့လူတွေအဖွဲ့အစည်းတွေတွေ့လာရပါတယ်။ဒါပေမဲ့ကန့်သတ်ချက်တွေတော့ရှိနေသေးပါ။ဥပမာတိုင်းရင်းသားတွေ၊ခရီးယန်တွေ၊မွတ်စလင်တွေစစ်တပ်မှာဘုံဘူးကြီးအထက်အဆင့်ထိရောက်တာမတွေ့ရသေးပါဘူး။ဒါပေမဲ့စီးပွားရေးပညာရေး NGO နိုင်ငံရေးစတဲ့ဘက်တွေမှာပုံမပွင့်လင်းလာပါတယ်။ဒီဘက်မှာမျိုးဆက်သစ်တွေထိထိရောက်ဖြစ်လာချင်းစစ်တပ်နဲ့ဆက်ဆံရေးလည်းအသွင်ပြောင်းလာပါလိမ့်မယ်။အင်ဒိုနီးရှားမှာလည်းဒီလိုပဲဖြစ်ခဲ့တာပါ။လူအဖွဲ့အစည်းတရက်ကိုညာတွင်ချင်းပြောင်းလဲလို့မရပါဘူးအချိန်ယူရပါတယ
်ဒီညာရခိုင်ပြည်နယ်အချိန်နဲ့ပတ်သက်ပြီးနည်းနည်းပြန်တောက်ချင်ပါတယ်ဒီရိုဟင်ဂျာမွတ်စလင်ပြဿနာကြောင့်မြန်မာနိုင်ငံရဲ့ပုံရိပ်ဟာနိုင်ငံတကာမှာဘယ်လောက်ထိဆူဆူရော်ရော်ဖြစ်လာနိုင်တယ်လို့ထင်မိပါတယ
် Yes I think it will it is not a problem that will cause internal instability in other words it doesn't threaten the state
ठीक है सी मेलो ထင်ပါတယ်ဒီပြဿနာဟာပြည်တွင်းတည်ငြိမ်မှုကိုတော့မထိခိုက်စေနိုင်ပါဘူးနိုင်ငံတော်ကိုချင်းချောင်းနိုင်တဲ့အခြေအနေတော့မဟုတ်ပါဘူးဒါပေမဲ့နိုင်ငံတော်ရဲ့ပုံရိပ်ကိုထိခိုက်စေပါတယ
်နိုင်ငံတကာအထောက်ပံ့ကိုကောပဲလား
the international reputation of the state I mean in other words as long as the government does not try and deal positively with the Rohingya
နိုင်ငံတကာပုံရိပ်ဂုဏ်သတင်းကိုဆိုလိုတာပါတနည်းပြောရရင်အစိုးရအနေနဲ့ဒီပြဿနာကိုအပြူသဘောနဲ့မဆောင်နိုင်ရင်ထိခိုက်နိုင်ပါတယ်။စာနာစိတ်နဲ့နိုင်ငံကကူညီတာဟာရိုဟင်ညာတွေကိုသာမကဗုဒ္ဓဘာသာဝင်ရခိုင်တွေအတွက်လည်းထိရောက်မှုရှိစေပါတယ်။စစ်တပ်ကဒါကိုဖြေရှင်းဖို့ကြိုးစားပါတယ်။ရိုဟင်ညာတွေကိုဖယ်ထုတ်ပြီးဖြေရှင်းလို့မရပါဘူး။ဒါဟာမြန်မာလူပေါင်းရဲ့အစိတ်တင့်နေတဲ့ပြဿနာပါ။ကဘာတဝမ်းဖိနှိပ်ခံတွေကိုစာနာစိတ်ရှိသူတွေအတွက်စိတ်ပျက်စရာဖြစ်နေပါတယ်
။တကယ်တော့Professor Steinberg ခင်ဗျာဒီကိစ္စမှာပြည်သူအများစုကလည်းနိုင်ငံတကာနဲ့အမြင်မတူကြဘူးခင်ဗျာအဲ့တော့ Dawn Sanski အနေနဲ့နိုင်ငံတကာအကြိုက်လိုက်ပြီးလှုပ်ဖို့ဆိုတာရောလက်တွေ့ကြပါရဲ့လား
Yeah it's very yes it is very difficult that's the problem she has not complained as far as I know about the military actions that took place
မမလေးဒါတိတ်ခက်ခဲပါလေသူရဲ့ပြဿနာကကျွန်တော်သိသလောက်စစ်တပ်ရဲ့လုပ်ရက်တွေကိုမွေးပါမအောင်ဝေဟင်ကရိုက်ထားတဲ့ပုံတွေအရာစစ်တပ်ကအလွန်အကျွံလှုပ်ထားပုံရပါတယ်။ဒါပေမဲ့စစ်တပ်နဲ့ဆက်ဆံရေးကအတင်းအဆောင်မခံနိုင်တော့သူကဘာမှမဝေဖန်နိုင်ဘူး။ဘေးကျန်နေကြပါပဲ။ကျွန်တော်တော့ထွက်ပေါက်မမြင်ဘူး။ဒီအခြေအနေကိုပြောင်းလဲဖို့မလွယ်ပါဘူး။ဗိုလ်ချုပ်မင်းကြီးမင်းအောင်လှိုင်ပြောသလိုစစ်တပ်ဟာပြည်တွင်းမှာတိတ်အရေးကြီးပါတယ်ဆိုတော့နောက်ဆုံးမှလည်းမဟုတ်ပါဘူး။ NLD ဟာညှော်လင့်သလောက်တိတ်မလှုပ်ဆောင်နိုင်ဘူးလို့သူတို့ကမြင်ပါတယ်။တစ်ဖက်မှာ NLD ကစစ်တပ်ကိုမယုံပါဘူး။ပူပေါင်းဆောင်ရွက်မှုကလည်းအထူးသတိထားနေရတဲ့အဆင့်လို့ထင်ပါတယ်
။ဆိုရင်စစ်တပ်ဒီဒီမိုကရေစီဖော်ဆောင်ရတဲ့အဟံတာဖြစ်တယ်လို့ညီကုန်းဆွဲလို့ရမလားခင်ဗျာ
။ No, there are stumbling blocks of all kinds. Military control down to the local level through the administration is a stumbling block. The type of management of the NLD and
မရပါဘူး။အဟံတာတွေအဖက်ဖက်မှာရှိနေပါတယ်။အုတ်ချုပ်ရေးကိုအောက်ခြေတီစစ်တပ်ကထိန်းချုပ်ထားတာဟာအဟံတာဖြစ်နေပါတယ်အစိုးရအဖွဲ့ရဲ့စီမံခန့်ခွဲမှုပုံစံကလည်းအဟံတာတည့်ရပါပဲတိုင်းရင်းသားအင်အားစုတွေဖက်ဒရယ်ကိစ္စနဲ့ပတ်သက်ပြီးသဘောထားကွဲနေကြတာလေအဟံတာဖြစ်နေပါတယ်စစ်တပ်ကိုကြီးပဲတစ်ဖက်သက်အပြစ်ပြောလို့တော့မရပါဘူးဒီပေါင်းစုံကပူပေါင်းဆောင်ရွက်မှုမရှိကြရင်တော့ပြဿနာပြေလည်နိုင်မယ်လို့တော့ကျွန်တော်မထင်ပါဘူးဗျာ
ကျောဇန်သာတင်ဆက်သွားတဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်။အခုတော့သူယုံကြည်အားကဏ္ဍအလှည့်ရောက်လာပါပြီ။ခုတစ်ပတ်မှာတော့အမေရိကန်ပညာရေးနဲ့ပတ်သက်လို့ကိုဇာနီရဲ့အမြင်တွေကိုနားဆင်ရပါမယ်။မမိုးဖြူစီစဉ်တင်ဆက်ထားတာပါ။
တူညီတဲ့ယုံကြည်ချက်တွေသဘောထားတွေကိုဆွေးနွေးညှိနှိုင်းအခြေခံနိုင်တဲ့အရေးချင်းဟာအရေးကြီးတယ်ဆိုတာပါပဲလူဖွဲ့စည်းအတွင်းမှာပုဂ္ဂလိကခံယူချက်ကြောင့်ပဲဖြစ်ဖြစ်ကိုယ်ခွေယုံကြည်မှုတလေးထုံးစံအရာပဲဖြစ်ဖြစ်လူမှုစီးပွားရေးနောက်ခံအတွေ့အကြုံတွေကြောင့်ပဲဖြစ်ဖြစ်ဖွဲ့ပြတဲ့အမြင်တွေခံယူချက်တွေရှိတယ်ဆိုတာတွေ့ရပါတယ်အဲ့လိုမတူညီတဲ့ယုံကြည်ချက်ခံယူချက်တွေကိုဘယ်လိုမျိုးဆွေးနွေးညှိနှိုင်းပြီးတော့အောင်မြင်မှုရအောင်အခြေစားမယ်ဆိုတဲ့အချင်းဟာစိတ်ကိုအရေးကြီးပါတယ်ဒီနေရာမှာကျွန်တော်အခွင့်အရေးတော့ကျွန်တော်ဟုတ်တယောက်ပညာတင်ယူနေတဲ့တက္ကသိုလ်ကသင်ကြားသင်ယူမှုပုံစံတစ်ခုကိုဖျက်ပြချင်ပါတယ်ကျွန်တော်တို့အတန်းထဲမှာကျောင်းသား၁၀ယောက်လောက်ပဲရှိပါတယ်ဆရာကနေပြီးတော့အဖတ်စင်အားရရပိုင်းဆိုင်ရာသဘောတရားပိုင်းဆိုင်ရာအိမ်မွေးနဲ့နဲ့တဲ့ကိစ္စရက်ဒီစေတနာတွေကိုချပြပေးပြီးတော့ကျောင်းသားတွေကိုဝိုင်းဝန်းဖြေရှင်းတဲ့ပုံစံမျိုးနဲ့သင်ယူစီတာဖြစ်ပါတယ်အဲ့တော့ကျောင်းသားတွေကိုတူးဦးချင်းအလိုက်ပဲဖြစ်ဖြစ်ပုစုဖက်ပြတော့ပဲဖြစ်ဖြစ်တူညီတဲ့ရှုတော်မျိုးမျိုးကနေပြတော့ရက်စီသေးတယ်အပြန်အလှန်ဆွေးနွေးစီပါတယ်နောက်ဆုံးမှစုပေါင်းပြတော့အဖြေရှာစီပါတယ်ကျွန်တော်အဲ့ဒီနေရာမှာပါသွားတွေ့လဲဆိုတော့သူတို့ဒီအမေရိကန်ပြည်ထောင်စုမှာကျောင်းသားလူငယ်တွေကိုဘယ်လိုမျိုးလေ့ကျင့်ပြုစုပြောထောင်ပေးနေတယ်လဲဆိုတာပါပဲကိုယ့်ရဲ့ယုံကြည်ချက်ခံယူချက်တွေကိုပြောဆိုနိုင်အောင်ပြောဆိုရတဲ့အရေးချင်းတွေရှိလာအောင်ပထမဆုံးသူတို့လေ့ကျင့်ပေးတယ်အဲ့ဒီအရေးချင်းတွေကနေတစ်ဆင့်ပြောဆိုတဲ့အခါမှာအချက်လက်တွေ၊ဂိင်္ဂဏန်းတွေ၊အထောက်အထားတွေနဲ့အများနာလည်လာအောင်လက်ခံနိုင်အောင်ပြောဆိုတင်ပြနိုင်တဲ့အရေးချင်းတွေတို့လေ့ကျင့်ပေးတယ်။အဲ့ဒါချက်ပို့ပြီးတော့အရေးကြီးတာကိုယ်အယူအဆနဲ့ကြွေးပြရတဲ့အခါတစ်ခါတည်းမှာလုံးလုံးစန့်ကျင်မှုရှိတဲ့အခြေအနေတွေကိုကြုံတွေ့လာတဲ့အခါမျိုးမှာကိုယ်ဖြစ်ချင်တာတစ်ခုရဲ့ကြည့်လို့မရဘူး။ကိုယ်ရည်တည်ချက်တစ်ခုရဲ့နဲ့ကိုပဲကြည့်လို့မရပါဘူး။ကိုယ့်ရဲ့ဒိတ်ဖွဲ့အဖွဲ့အစည်း၊ကြိုင်ပဲအဖွဲ့အစည်းဒါမှမဟုတ်လို့ရှိရင်ဆက်တင်ပဲအဖွဲ့အစည်းနေရာကနေရည်တည်နေတဲ့ကျောင်းသားအတန်းပေါ်ရဲ့သဘောထားကဘလို့ရှိလဲသူတို့ရဲ့ခံယူချက်တွေကိုနားထောင်ပြီးတော့သုံးသပ်ဝေဖန်ပိုင်းခြားပြီးတုံ့ပြန်နိုင်တဲ့အခြေချင်းတွေရှိလာအောင်ဆရာကခန်းထဲမှာစာသင်ခန်းထဲမှာလေ့ကျင့်ပြုစုပြုထောင်ပေးပါတယ်။ကိုယ့်ရည်တည်ချက်နဲ့မတူတဲ့ကွဲပြားတဲ့လူတွေရဲ့အတန်တွေကိုကြားရတဲ့အခါမှာဘလိုမျိုးတုံ့ပြန်ရမလဲဘလိုမျိုးဆောင်ရွက်ရမလဲပေါ့။တစ်ရှိချင်းနဲ့ဒီကြားယုံကနေတစ်ဆင့်သိချာနားထောင်တက်လာတဲ့အရေးချင်းတွေရပါတယ်အဲ့လိုနားထောင်ပေးမှုကနေတစ်ဆင့်အပြန်အလှန်ဆွေးနွေးပြီးတော့စုပေါင်းအခြေစားတဲ့အလေးထားလေးတွေကျွန်တော်တို့ရလာတယ်ဆိုတာတွေ့ရပါတယ်အထက်ထဲမှာဆရာပြောသလိုပါပဲအဲ့ဒီအရေးချင်းတွေကကျွန်တော်တို့စာသင်ခန်းထဲကနေထွက်ပြီးတော့ရက်တိဘဝတွေကိုရောက်တဲ့အခါကွဲပြားတဲ့လူအဖွဲ့အစည်းအတွင်းမှာရှင်းလင်းတဲ့အခါမှာအောင်မြင်မှုရဖို့အတွက်အရေးကြီးတယ်ဆိုတာပါပဲအဲ့ဒီအရေးချင်းတွေကိုကျွန်တော်တို့ပြုစုပြုထောင်ပေးနိုင်မှဒုတိယအချင်းတစ်ပတ်ဖြစ်ဖြစ်ဒီမှာလူဖွဲ့စည်းအတွက်ပဲဖြစ်ဖြစ်သဟာသာတရှိဖို့အောင်မြင်မှုရဖို့အတွက် project ဖြစ်တယ်လို့ကျွန်တော်ထင်ပြီးပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်ရာကဏ္ဍကိုနားဆင်ခဲ့ရတာပါ VOA American တန်ကဂျာတာပရိနိမနက်ခင်းအစီအစဉ်ကိုဆက်ပြီးတင်ဆက်နေပါတယ
်အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
စကြသေးခင်ကပဲဗီယက်နမ်နိုင်ငံမှာလူခွင့်ရတက်ကြွလှုပ်ရှားသူဘလော့ဂါနူရက်နော့နူခွန်ကိုထောင်ဒဏ်10နှစ်ချမှတ်လိုက်ပါတယ်။ညီချင်ရေးသမားဘလော့ဂါတဦးကိုအခုလိုပြစ်မှုစီရင်တဲ့အပေါ်အလွန်အမင်းစိုးရိမ်ပူပန်ကြောင့်အမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနပြောခွင့်ရဟီတာနော်ရက်ကပြောပါတယ်။ဘလော့ဂါနူရက်နော့နူခွန်ကိုမှုမိခင်လို့လည်းလူသိများပြီးသူဟာအမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနကချီးမြှင့်တဲ့2019ခုနှစ်နိုင်ငံတကာအမျိုးသမီးတက်တီရှင်ဆုကိုမကြသေးခင်ကပဲလက်ခံရရှိထားခဲ့သူလည်းဖြစ်ပါတယ်။နူးအနော့နူခွန်ကိုနိုင်ငံတော်ကိုစန့်ကျင်တဲ့ဝါရဖြတ်မှုပြစ်မှုဆိုင်ရာဥပဒေပုံမှန်88နဲ့2016ခုနှစ်အောက်တိုဘာလမှာဖမ်းဆီးထားခဲ့တာပါဗီယက်နမ်မှာတက်ကြွလှုပ်ရှားသူတွေအစိုးရကိုဝေဖန်သူတွေကိုပုံမှန်88တုံးပြီးအပြစ်ပေးလို့ရှိကြောင်းလူခွင့်ရေးအဖွဲ့ HRW ကပြောပါတယ်နူးအနော့နူခွန်ကမင်းမှမပြောရင်ဘယ်သူပြောမလဲဆိုတဲ့စောင့်ဖို့နဲ့အတူ เนี่ยยาติ้งซีดาริยะตะพั่วဝင်เนี่ยอานาอเลต้งหมู่ริเนี่ยลุลัสวาทุบพอเปาะสู่กวนตรีปาวินลุหมู่เยเนี่ยနိုင်ငံရေးဖြစ်ရတွေကိုရေးသားခဲ့ပါတယ်သူကအစိုးရနဲ့သဘောထားကွဲသူတွေကိုထောက်ခံပံ့ပိုးပြီးထွန်ဟွန်ဒီတော့နွင်နော့ကီယာနွင်ဟွန်ကော့ဟွန်နဲ့အန်ပါဆန်လို့လဲလူတိများတဲ့နွင်ဟူပင်တို့အပါဝင်နိုင်ငံရေးအကျဉ်းသားတွေကိုပြန်လွှတ်ပေးဖို့လဲလူတိရှင်ကြားစီရင်ရေးတွေလုပ်ပါတယ် သူဟာ2015ခုနှစ်ကအချဝီလူခွင့်ရေးဖွဲ့ကချီးမြှင့်တဲ့ဟယ်မန်ဟမ်မက်ထောက်ပံ့ကြီးကိုလည်းလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုကာကွယ်တဲ့စာရေးသူတယောက်အဖြစ်နဲ့ရရှိခဲ့ပူးပြီးအယက်သားအခွင့်အရေးကာကွယ်သူများဖွဲ့ကလည်း2015ခုနှစ်ရဲ့အယက်သားအခွင့်အရေးကာကွယ်သူအဖြစ်ချီးမြှင့်ခဲ့ပါတယ်။ဖော်ပြခဲ့သမျှအားလုံးဟာလူမှုရေးနဲ့နိုင်ငံရေးဝန်ကြီးမှာကြောက်ရွံ့မှုကင်းကင် ဒီကနေ့ကျွန်တော်တို့ဗီယက်နမ်နိုင်ငံကိုပြန်လွှတ်ပေးဖို့နဲ့ဗီယက်နမ်ပြည်သားတအူးချင်းစီအနေနဲ့ပြည်ထောင်ပေးခံရမှာကိုစိုးရိမ်ထိန်းလန့်နေရမလို့ပဲလွတ်လပ်စွာထုတ်ဖော်ခွင့်လွတ်လပ်စွာစီတမ်းလှည့်လည်ခွင့်တွေကိုခွင့်ပြုပေးဖို့အမေရိကန်အစိုးရကဗီယက်နမ်အစိုးရကိုတောင်းဆိုပါတယ် ကျမတို့ဟာလွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းဗီယက်နမ်နိုင်ငံမှာလူခွင့်ရေးနဲ့ပတ်သက်လို့အပြုသဘောဆောင်တဲ့အဆင့်တချို့ကိုတွေ့ခဲ့ကြရပြီးပါပြီ။ဒါပေမဲ့2019ခုနှစ်အစောပိုင်းကစပြီးညဉ့်ညံ့စွာဆန္ဒပြသူတွေကိုဖမ်းဆီးထောင်ချတာတွေတိုးလာတာကတော့အလွန်မင်းကိုစိတ်ကတိကအောင်ဖြစ်ရပါတယ်လို့ Miss Newark ကပြောပါတယ်။လူခွင့်ရေးဆိုင်ရာတိုးတက်တဲ့ဖြစ်စဉ်တွေကနေအမေရိကန်ဗီယက်နမ်မိတ်ဖက်ဆက်ဆံရေးကိုအပြည့်အဝဆုံးပြင်းပြောက်စေနိုင်ပါလိမ့်မယ်ရှင်။
American Suya is the Borani Avogu, Tempialo Pivavi.
Good in Sagaro, American Suya, the Borani Nita Chippi, Vuea Abom Hojang, Tisi Abarekna, Vuani told in Jaduna Badalo, we went Jambijine, Titachin Tongine, so you know. ပေးပို့ရမယ် email လိပ်စာက burmese@voanews.com ဖြစ်ပါတယ်စာရိုက်ကတစင်စာရေးမယ်ဆိုရင်စာရိုက်တိုက်တာအမှတ် 855 ရန်ကုန်စာရိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာဒီကနေ့ညနေ 6:00 AM ကနေ9:00 AM ထိထုတ်လွှင့်မဲ့
American သမ္မတအင်ပြူရောဟာဘာမှအာဏာချက်မရှိကောင်းကောင်းလည်းပတ်လုဆောင်နေတယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်။ရုရှားဆိုရရှိနေလို့ဆိုသူနဲ့သူ့ရဲ့အကြီးဆုံးသားဖြစ်သူဒေါ်နယ်ထရမ့်ဂျူနီယာတို့ပြီးခဲ့တဲ့နှစ်ကတွေ့ဆုံခဲ့တယ်ဆိုတာပေါ်လာပြီးတဲ့နောက်အင်ပြူရောဟာရုပ်သေးသေးဖြစ်နေတယ်ဆိုတဲ့အပြောတွေကိုသမ္မတထရမ့်ကတုံ့ပြန်ပြောဆိုတာပါ။အမေရိကန်ပြည်တော်စု Federal ဆိုလ်နက်စစ်ဆေးဘူရိုအက်ဖီအိုင်အနေနဲ့လုပ်ငန်းတာဝန်တွေကိုလုဆောင်တဲ့နေရာမှာနိုင်ငံရေးဩဇာလွှမ်မိုးမှုကနေကင်းရှင်းရမယ်ဆိုတဲ့အတိုင်းဆက်ပြီးလုဆောင်သွားမယ်လို့ FBI ကသမ္မတဒေါ်နယ်ထရမ့်ဟာပြည်내သမ္မတအီမန်နျူရယ်မက်ခရွန်နဲ့တွေ့ဆုံဆွေးနွေးဖို့အတွက်ပါရီမြို့တော်ကိုဗိုလ်ဒူးနေညကထွက်ခွာသွားပါပြီ။အရင်တုန်းကတော့မစ္စတာထရမ့်ကပါရီမြို့တော်ဟာအကြမ်းဖက်ဝါဒဆွဲတိုက်ခိုက်ခံရမှုတွေကြောင့်ဘေးကင်းလုံခြုံမှုမရှိတဲ့မြို့တစ်မြို့ဆိုပြီးပြောခဲ့ပူပါတယ်။ဒီနေ့သမ္မတမက်ခရွန်နဲ့သမ္မတထရမ့်တို့ဟာအကြမ်းဖက်ဝါဒတမန်နေနေကိစ္စ
ဆက်ရုပ်ပြိုင်ပွဲမှာမြန်မာနိုင်ငံကလူငယ်9ဦးပါအဖွဲ့တစ်ဖွဲ့လာရောက်ရှင်ပြိုင်မှုရှိပါတယ်။အမေရိကန်ခြေစိုက် First Global ဆိုတဲ့အဖွဲ့ကကမ္ဘာကထပြုပြီးဝါရှင်တန် DC မြို့တော်က Durham Constitutional Hall မှာဇူလိုင်လ16ရက်နေ့ကနေ16ရက်နေ့ထိလုပ်ဝဲပြိုင်ပွဲကိုမြန်မာလူငယ်9ဦးပါမြန်မာနိုင်ငံကိုစားပြုကိုယ်စားလှယ်အဖွဲ့လာပြီးတော့ရှင်ပြိုင်မှာပါ။လာမယ့်တနင်္ဂနွေနေ့ဇူလိုင်လ16ရက်နေ့မှာပုံပွဲကဏ္ဍလုပ်ပြီးဇူလိုင်18နဲ့18မှာတိုင်ပွဲတွေကျင်းပမှာပါခင်ဗျာ။
ကျေးဇူးပါခင်ဗျာတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လုပ်ရမှုကကိုဇော်ဝင်းလှိုင်ဖြစ်ပြီးအတန်လှင့်အင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုမနေ့6နာရီ9နာရီထိလိုင်းလိုမီတာ3040 48 50တို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ်သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ကညောင်ဝင်းအောင်ပါ
This program has come to you from the Voice of America, Washington.